Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မတ်လ28ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15653ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဗုဒ္ဓဘူးညရဲ့အစီအစဉ်မှုကကျမစုမောမှာ
မင်္ဂလာညချမ်းသာတော်တာရှင်များရှင်ကျမခင်လေးပါဒီညတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်တဲ့အတူပြပြပေးသွားပါမယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံကတရားပြေကြားမှုမှာပျောက်ဆုံးနေသူတွေကိုရှာဖွေတာရည်ဆိုင်လိုက်ပါပြီ။စစ်ကောင်စီရဲ့တပ်မတော်နေမှာမြန်မာပြည်သူတွေအတွက် UK နိုင်ငံရဲ့ Indo-Pacific ရေအဝန်ကြီးကသတင်းစကားပါထားပါတယ်။စစ်ကောင်စီရဲ့လေ့ကျင့်ရေးရဟန်းရင်တစည်းမနေ့ကပြတ်ကျခဲ့ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ထဲမှာမိုးမောင်းတဲ့လိုင်ဇာကစစ်ကောင်စီစခန်းအလုံးကြီးဘက်ကို KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်နိုင်ပြီဖြစ်ပါတယ်
။မြို့ကြီးရဲ့စလုံးကုန်းနဲ့နောက်မိုးမောင်းတဲ့ဒီလိုင်ဇာဒီလမ်းတကျောပေါ့နော်။အဲ့မှာအဲ့တော့မရှိသေးတော့ဖြစ်ပြဟုတ်တယ်ပါ
KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူပါရှင်ဒီသတင်းအပြည့်စုံနဲ့အတူစစ်ဌာနချုပ်တည်ရှိတဲ့ရခိုင်ပြည်နယ်အမ်းမြွန်နယ်ကတိုက်ပွဲအခြေအနေနောက်ပြီးတော့ထိုင်းရဲ့အကူအညီတချို့ကရင်မျိုးနယ်၃ခုမှာရရှိတဲ့အကြောင်းတရုတ်ဆိုးရဟာစစ်ကောင်စီကိုသဘောမကျတယ်လို့အရင်အစိုးရတွေနဲ့ထားခဲ့တဲ့ဆက်ဆံရေးမျိုးထားရှိရမှာကိုလည်းတွန့်ဆုတ်နေတယ်ဆိုတာကိုနိုင်ငံတကာပြည်ပခါတွေကိုလေ့လာသုံးသပ်နေတဲ့ ICJ ကပြောကြားလိုက်တဲ့သတင်းနဲ့ပတ်သက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စု Maryland ပြည်နယ် Baltimore မြို့ကအရေးပါတဲ့မြစ်ထက်တရားကြီးကြိုးကြမှုမှာပျောက်ဆုံးနေသူ6ယောက်ကိုသေဆုံးသွားပြီလို့သတ်မှတ်ပြီးတော့ရှာဖွေကယ်ဆယ်ရေးတွေကိုဒီနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာရန်နာလိုက်ပါတယ်။ရှာဖွေကယ်ဆယ်ရေးကနေရုပ်လောင်းရှာဖွေရေးအဖြစ်ကြောင်းလဲလှုပ်ဆောင်မှာဖြစ်တယ်လို့ Maryland ပြည်နယ်ရဲဌာနမှူးကအင်္ဂါနေ့ညကပြောကြားခဲ့ပါတယ်။ရင်းငုပ်သမားတွေကဒီကနေ့မနေ့6နာရီတည်းကစပြီးတော့ရုပ်လောင်းရှာဖွေရေးလုပ်ငန်းတွေကိုစတင်လှုပ်ဆောင်နေကြပါပြီ။တရားကြီးရဲ့တောက်တိုင်တစ်ခုကိုကုန်နေသိမ်းမော့ကြီးကဝင်တိုက်ခဲ့ပြီးတော့တရားပြေကြချိန်မှာတရားပေါ်မှာတော့ပြည်ပြင်ထိန်သိမ်းရေးလုပ်နေသူ10ဦးရှိနေခဲ့တာပါ။အဲ့ဒီ10ယောက်ထဲက2ယောက်ကတော့နာယီပိုင်းအကြာမှာရေထဲကနေဆေးယူကယ်တင်နိုင်ခဲ့ပြီးမဲ့ကျန်တဲ့6ယောက်ကတော့ပျောက်ဆုံးနေခဲ့တာပါ။စင်ကာပူအလန်တင်ပေ980ကျော်ရှိတဲ့ဒါလီကုန်တင်သိမ်းမော့ကြီးဟာတရားကိုဝင်မတိုက်ခင်မှာအရေးပေါ်အကူအညီလိုအပ်နေတယ်လို့အကူအညီတောင်းခံခဲ့တယ်လို့လည်း Maryland ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။သိမ်းမော့ဘော်ကသိမ်းမော့သားတွေကလည်းကြောက်စူးကိုချပြီးတော့တရားကြီးကိုဝင်မတိုက်မိအောင်ကြိုးစားခဲ့ကြတာပါ။ဒါပေမဲ့ကုန်အပြည့်နဲ့သိမ်းမော့ကြီးဟာအရှိန်မထိန်နိုင်မဲနဲ့တရားကြီးကိုထောက်ထားတဲ့အဓိကထောက်တိုင်ကြီးတစ်ခုကိုဝင်တိုက်ခဲ့လို့အခုလိုပဲတရားကြီးကပြုကြကြိုးကြသွားတာဖြစ်ပါတယ်။တင်မောင်းမောင်းနေမှုမှတ်တမ်းတင်ထားတဲ့ဆက်ကိုရှာဖွေတွေ့ရှိသားပြီလို့လည်းအမျိုးသားသိပ်ပို့ဆောင်ရေးလုံခြုံရေးစိုက်ပါဘုတ်အဖွဲ့ကပြောပါတယ်တရားကြီးကိုဝင်မတိုက်ခင်တင်မောပေါ်မှာမီးပြတ်သွားတာဘာကြောင့်လဲဆိုတာကိုလည်းစုံစမ်းသိရှိနိုင်မှာဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောထားပါတယ်ရှင်
လဘနိုနိုင်ငံရဲ့တောင်ပိုင်းမှာ9ဦးသေဆုံးတဲ့အစ္စရေးလေကြောင်းတိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အစ္စရေးမြောက်ပိုင်းကိုလဘနိုနိုင်ငံကဟစ်ဘိုလာစစ်သွေးကြွတွေကရော့ကက်ဒုံးတွေနဲ့ဒီကနေ့တိုက်ခိုက်ခဲ့ပါတယ်။စစ်သွေးကြွတွေရဲ့အဆောက်အဦတစ်ခုကိုပိတ်မထားပြီးတော့လေကြောင်းကနေတိုက်ခိုက်ခဲ့တာလို့အစ္စရေးတို့ကပြောပါတယ်။အစ္စရေးပေါ်မှာအကြမ်းဖက်တိုက်ခိုက်ဖို့လှုံ့ဆော်နေတဲ့ El Jamaat El Islamia စစ်သွေးကြွအဖွဲ့ဝင်တယောက်ကိုတုတ်တင်နိုင်ခဲ့တယ်လို့လည်းဆိုပါတယ်။ဟစ်ဘိုလာအဖွဲ့မဟာမိတ်ဖြစ်တဲ့ဂါဇာကမ်းမြောင်ဒေသတွေကဟာမတ်စစ်သွေးကြွတွေကိုအမြစ်ဖြတ်ချေမုန်းမယ်လို့အစ္စရေးတို့ကပြောပြီးတော့စစ်စင်ရေးလုပ်နေတဲ့အချိန်မှာပဲအခုလိုမျိုးအစ္စရေးကလဘနွန်နဲ့ကဟစ်ဘိုလာစစ်သွေးကြွအဖွဲ့တွေကြားမှာအပြန်အလှန်တိုက်ခိုက်မှုတွေရှိနေကြတာပါဟစ်ဘိုလာတို့ရဲ့ရော့ကက်ဒုံးနဲ့တိုက်ခိုက်မှုကြောင့်ကာယက်ရှမနာမြို့မှာတဦးသေဆုံးတယ်လို့အစ္စရေးအရေးပေါ်ဌာနကပြောပါတယ်တချိန်တည်းမှာပဲဂါဇာမြောက်ပိုင်းကရှီဖာဆေးရုံဝင်းတဝိုက်မှာအစ္စရေးတပ်ကမြေပြင်စစ်ဆင်ရေးတွေလုပ်နေသလိုတောင်ပိုင်းမှာရှိတဲ့ဟန်ယူနစ်လို့ခေါ်တဲ့ဒီမြို့ပေါ်မှာလည်းလေကြောင်းကုန်ကြောင်စစ်ဆင်ရေးတွေလုပ်နေပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကတော့ဂါဇာမှာအချက်ချင်းအပြည့်ရဖို့ဆုံးဖြတ်ချက်ချထားပေမဲ့အစ္စရေးဝန်ကြီးချုပ်ဘက်ကတော့တိုက်ပွဲတွေအရှိန်မြင့်မယ်လို့ပြောကြားထားပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့က Washington DC မြို့တော်မှာ Israel ကာကွယ်ရေးဝင်ကြီးနဲ့ American ပြည်ထောင်စုရဲ့ထိတ်တန့်တာဝန်ရှိတဲ့သူတွေတွေ့ဆုံဆွေးနွေးခဲ့စဉ်မှာ Gaza တောင်ပိုင်းက Rafah မြို့ကိုမြေပြင်ထိုးစစ်ဆင်မှုတွေကို Israel အနေနဲ့မလုပ်ဖို့ကိုလည်းတောင်းဆိုခဲ့ပါတယ်ရှင်
။ ရုရှားက drone 73နဲ့ Ukraine ဘက်ကိုတညာလုံးတိုက်ခိုက်ခဲ့တယ်လို့ရုရှားဘက်ကပြောနေစင်ပါပဲ။ရုရှားရဲ့ဒေသတွေကိုပိတ်မထားပြီးတော့ Ukraine ဘက်ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တယ်လို့လည်းဒီကနေ့ပြောပါရယ်။ရုရှားကာကွယ်ဝင်ကြီးကတော့ Ukraine ရဲ့ဒုံးကျည်78ဆင်းကိုဒေသောင်းရန်ကာကွယ်တပ်ဖွဲ့တွေကပိတ်ချနိုင်ခဲ့တယ်လို့ပြောပါရယ်။ဒီရုရှားဒေသမှာရှိနေတဲ့နေအိမ်တချို့ကပျက်စီးခဲ့ပြီးအ ਨੇ စုံလူတအုပ်ဒဏ်ရာရခဲ့တယ်လို့အုပ်ချုပ်ရေးမှူးကလည်း Telegram မှာရေးသားထားပါဗျ။အဲ့ဒီဒေသဟာရုရှားနဲ့ Ukraine နဲ့ကြားနယ်နိမိတ်မှာရှိတဲ့အတွက်ရုရှားကိုချေမှုန်းနိုင်မှုအတွက် Ukraine ဘက်ကပြစ်မှတ်ထားပြီးမကြာခဏတိုက်ခိုက်တာကိုခံရတဲ့မြို့လည်းဖြစ်ပါတယ်။ Ukraine စစ်တပ်ကတော့ရုရှားရဲ့ drone 73စင်းနဲ့10စင်းကို Kharkiv, Sumy နဲ့ Kyiv ဒေသတွေမှာပစ်ချနိုင်ခဲ့တယ်လို့ပြောပါတယ်။ Ukraine သမ္မတ Volodymyr Zelensky ကလည်းအမျိုးသားလုံခြုံရေးအဖွဲ့အတွင်းမှနေရာကိုအပြောင်းအလဲလုပ်လိုက်တယ်လို့မနေ့ညကကြေညာထားခဲ့ပါတယ်ရှင်။
အာဂျင်တီးနားနိုင်ငံမှာအာနာရှင်ဟောင်းနေလက်ထက်တုန်းကကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေအတွက်အရာရှိအောင်၁၁ဦးကိုလူသားတို့ပေါ်ရာဇဝတ်ကျူးလွန်မှုတွေနဲ့အပြစ်ရှိတဲ့အကြောင်းတရားသူကြီးတွေကဆုံးဖြတ်ချက်ချလိုက်ပါတယ်။ဆီအာနာရှင်လက်ထက်ကလိန်အသွင်ပြောင်းခွဲစိတ်ထားတဲ့အမျိုးသမီးတွေပေါ်လိန်မိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တာကိုပထမဆုံးစစ်ဆေးကြားနာတဲ့အမှုလည်းဖြစ်ပါတယ်။ဘွီနိုဆယ်ရစ်မြို့တော်ရဲ့တရားရုံးတစ်ခုမှာ၄နှစ်နီးပါးကြာအောင်လို့စစ်ဆေးကြားနာခဲ့တဲ့အမှုကနေအရင်တုန်းကမသိခဲ့တဲ့ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေကိုပို့ပြီးတော့သိရှိခဲ့ကြပါတယ်။ဆယ်စုနှစ်နဲ့ချီပြီးတော့ကြာခဲ့ပြီဖြစ်ပေမဲ့လို့အခုချိန်ထိဘယ်နှယောက်အတိအကျပျောက်ဆုံးနေတယ်လဲဆိုတာကိုမသိရတာကြောင့်ဒီအမှုကတော့တိတ်ကိုအရေးကြီးပါတယ်လို့အဆိုရရှိနေတွေကပြောကြပါတယ်။အာဂျင်တီးနားမှာ1986ခုနှစ်ကနေ1983ခုနှစ်အထိလက်ရာဇွန်အာဏာရှင်အုပ်ချုပ်ခဲ့စဉ်ကာလတွေအတွင်းလိန်မိုင်းဆိုင်ရာအကြမ်းဖက်မှုကိုကြဲကြဲပြန့်ပြန့်သုံးပြီးတော့အတိုက်ခံတွေကိုဖိနှိပ်ခဲ့တာမှာလိန်ပြောင်းခွဲစိတ်ထားတဲ့အမျိုးသမီးတွေအများအပြားလိန်အကြမ်းဖက်ခံခဲ့ကြရပါတယ်ရှင်
ဒီ UI America တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA ရဲ့ဗုဒ္ဓဦးညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံအတွင်းစစ်တပ်ကြောင့်အသက်ဆုံးရှုံးရတဲ့ပြည်သူတွေ၊နေရက်စွန့်ခွာထွက်ပြေးတိမ်းရှောင်သူတွေ၊ဖိနှိပ်မှုတွေဆက်လက်ရင်ဆိုင်နေရသူတွေကိုဒီကနေ့ကြားရောက်တဲ့မြန်မာစစ်တပ်ရဲ့တပ်မတော်နေမှာ UK အစိုးရကအောက်မေ့တရိယာတဲ့အကြောင်း UK နိုင်ငံ Indo-Pacific ရေယာဝန်ကြီး Anne Mary Trevelyan ကဗီဒီယိုကနေတဆင့်မြန်မာပြည်သူတွေကိုသတင်းစကားပါလိုက်ပါတယ်
။ At least 20 people were killed in Myanmar by military airstrikes this month alone. That includes 3 children.
မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဒီတစ်လအတွင်းမှာပဲကလေးတငယ်3ဦးအပါအဝင်ပြည်သူအနည်းဆုံးအယောက်20အသက်ဆုံးရှုံးခဲ့ရပါတယ်။တပ်မတော်နေအထိတ်အမှတ်အနေနဲ့မြန်မာစစ်တပ်ကနေပြည်တော်ကလမ်းမတွေပေါ်မှာစီးရဲပြအခမ်းအနားတွေကျင်းပနေပြီးမြန်မာပြည်သူပြည်သားတွေကတော့နိုင်ငံတော်ဟန်းမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အတိဒုက္ခတွေကိုခံစားနေရသေးပါ။ပြည်သူပေါင်း18သန်းကျော်ဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေသေးဖြစ်ပြီးတော့လူ3ယောက်မှာတစ်ယောက်ကတော့ပြိပက္ခတွေကြောင့်အိုးအိမ်တွေကိုစွန့်ခွာထွက်ပြေးဖို့ဖိအားပေးခံနေရပါတယ်။ဒါကြောင့်စစ်တပ်ရဲ့လုပ်ရက်တွေကြောင့်ဒုက္ခရောက်နေသူတွေကို UK အစိုးရအနေနဲ့အောက်မေ့သတိရနေပါတယ်လို့ပြောသွားတာပါ။မကြသေးခင်ကစစ်တပ်ကထုတ်လုပ်ခဲ့တဲ့စစ်မှုမထမ်းထုတ်ပြန်ခဲ့တဲ့စစ်မှုမထမ်းနေရကြညာချက်ကြောင့်မြန်မာပြည်သူတွေစိတ်တော့ကပိုရောက်နေရတာကိုစိုးရင်ပူပန်တဲ့အကြောင်းနဲ့ Indo Pacific ရေယာဝန်ကြီးကပြောသွားပါသေးတယ်။မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုကဘာကပိုပြီးသိရှိနားလည်အောင်ကုလသမဂ္ဂလုံခြုံရေးကောင်စီလိုနိုင်ငံတကာမျက်နှာစာတွေကတဆင့် UK အစိုးရကအသိပေးနေတဲ့အကြောင်းလဲဝန်ကြီး Mary Trevelyan ကထည့်သွင်းပြောကြားသွားပါတယ်မြန်မာစစ်တပ်ရဲ့ပြည်သူတွေပေါ်ကျူးလွန်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေအတွက်တာဝန်ခံမှုရှိစေဖို့ UK အစိုးရအနေနဲ့လည်းဆက်လက်ကြိုးပမ်းအားထုတ်ဖို့အတွက်ကူညီသွားမယ်လို့သတင်းစကားပါထားပါသေးတယ
်ဒီကနေ့ညနေပိုင်းမှာတော့နေပြည်တော်မှာမြန်မာစစ်ကောင်စီတပ်ရဲ့89နှစ်မြောက်တပ်မတော်နေ့အခမ်းအနားစည်ရေးပြပွဲအခမ်းအနားတွေကိုကျင်းပပါတယ်စည်ရေးပြစစ်ကြောင်းတွေကိုစစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကမိကွန်းပြောကြားပါတယ်ဒီစည်ရေးပြအခမ်းအနားမှာတော့လေရင်ရဟရင်နဲ့စွမ်းရည်ပြအလေးပြုပြန်တန်းနာတွေပါဝင်ပြီးနေပြည်တော်ရဲ့ရာသီဥတုအခြေအနေကြောင့်မို့လို့ခါတိုင်းနှစ်တည်းနဲ့မတူဘဲနဲ့ညနေပိုင်းမှာကျင်းပတာလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောထားပါတယ်။တိုင်းရင်းဒေသတွေနဲ့ပြည်တွင်းနေရာတချို့မှာစစ်ကောင်စီတပ်ကိုစန့်ကျင်တိုက်ခိုက်တဲ့လက်နက်ကင်တိုက်ပွဲတွေအရှိန်မြင့်ဖြစ်ပွားနေတဲ့အချိန်နောက်မြန်မာစစ်တပ်ကသူတို့ရဲ့စစ်စခန်းတွေအများအပြားကိုလက်လွတ်ဆုံးရှုံးနေရတဲ့အချိန်မှာတပ်မတော်နေအခမ်းအနားကိုကျင်းပတာဖြစ်ပါတယ်။စစ်ကောင်စီတပ်ရဲ့တပ်ဖွဲ့ဝင်အများအပြားလည်းစီရင်နေတာကြောင့် အိန္ဒိယနိုင်ငံတွေစီကိုထွက်ပြေးခိုးလုံတာတွေရှိတယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီမှာလည်းလက်နက်ချပြီးတော့ခိုးဝင်တာတွေရှိနေပါတယ်။ဒီမိုကရေစီရေးအတွက်ကြိုးပမ်းလှုပ်ရှားနေတဲ့သူတွေကတော့ဒုတိယကမ္ဘာစစ်အတွင်းတိုင်းပြည်လွတ်လပ်ရေးအတွက်ဂျပန်တို့ကိုတော်လှန်ခဲ့တဲ့နေ့ကိုအကြောင်းပြုပြီးတော့ပေါ်ပေါက်ခဲ့တာမို့လို့တက်မတော်နေ့အစားဖက်စစ်တော်လှန်ရေးနေ့အဖြစ်ပြောင်းလဲခေါ်ဝေါ်ခဲ့တာပါ။အဲဒီနောက်မှာတော့တက်မတော်နေ့အဖြစ်နဲ့ဒီစစ်ကောင်စီဘက်ကကျင်းပတာဖြစ်ပါတယ်။စစ်တပ်ရဲ့လူခွေချိုးဖောက်မှုတွေနဲ့လေကြောင်းကထိုးစစ်တွေကြောင့်လေယာဉ်စီတိမ်ပိုးမှုတွေကိုပိတ်ပင်မှုဝင်ဝင်ရနိုင်တဲ့အရင်းမြစ်တွေကိုပိတ်ပင်မှုတောင်းဆိုမှုတွေကလည်းအခုခါမှအချိန်မြင့်လာနေပါတယ်။ဒီကနေ့ကျင်းပတဲ့စည်ရေးပြခန်းနာတွေဟာစစ်တပ်အနေနဲ့အင်အားခိုင်မာနေစေဖြစ်တာကိုပြသဖို့ကြိုးပမ်းမှုဖြစ်ပေမဲ့လည်းစစ်ကောင်စီဟာဆယ်စုနှစ်တွေအတွင်းမှာသူရဲ့ရည်တည်မှုတွေအတွက်အကြီးအမားဆုံးစိန်ခေါ်မှုခက်ခဲတွေနဲ့ရင်ဆိုင်နေရပြီးတော့အင်အားချိနဲ့လာတာကိုတွေ့နေရတယ်လို့လည်းပြည်ရင်းပြည်ပလေလာအကဲခတ်သူတွေကသုံးသပ်ပြောဆိုနေကြပါတယ်ရှင်။
မန္တလေးတိုင်းမိတ်တီလာမြို့နယ်တည်သားရက်ွက်အနီးမှာစစ်ကောင်စီလေတပ်ရဲ့လေကျင့်ရေးရဟတ်ရင်တစီဟာလေကျင့်ပြန်တန်းနေစဉ်မှာပဲမနေ့ညနေပိုင်းကမတ်လ26ရက်နေ့မှာပြတ်ကျမှုဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီဘက်ကတော့ဆက်ချုပ်ရင်းတဲ့အတွက်အရေးပေါ်ဆင့်သက်ခဲ့ရတယ်လို့ဒီနေ့ပဲသတင်းထုတ်ပြန်ထားပေမဲ့ပြတ်ကျတဲ့လေရင်မျိုးစားကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒီရဟတ်ရင်ပြတ်ကျမှုဟာ89ကြိမ်မြောက်တက်မတော်နေ့အခမ်းအနားမကျင်းပခင်တရက်အလိုမှာဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒါဟာစည်ရေးပြအခမ်းအနားမှာစည်ရေးပြဖို့ကြိုတင်လေကျင့်နေတော့ပြတ်ကျတာဖြစ်တယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။ဒီစည်ရေးပြပွဲမှာအရင်နှစ်တွေကလိုရဟတ်ရင်တွေလေရင်တွေကိုတုံးပြီးစည်ရေးပြတာမျိုးမဟုတ်ပဲညဘက်စွမ်းရည်ပြပြန်တမ်းမှုတွေပါဝင်လာမယ်လို့လည်းစစ်ကောင်စီပြောခွင့်ရကပြောထားတာပါစစ်ကောင်စီဘက်ကထုတ်ပြန်ချက်ထဲမှာတော့ဆက်ချုပ်ရင်းမှုဖြစ်ခဲ့တဲ့လေရင်ပေါ်မှာရဟတ်ရင်မှုတအုပ်နဲ့တင်တန်းသားနှစ်ဦးလိုက်ပါခဲ့ပြီးထိခိုက်ဒဏ်ရာမှုမရှိဘူးလို့မရှိတဲ့အပြင်ရဟတ်ရင်ကတော့မတော်တဆပျက်စီးမှုရှိခဲ့တဲ့ကြောင်းနဲ့သက်ဆိုင်ရာဌာနချုပ်ကိုဆက်သွယ်ဆောင်ရွက်ပြီးဖြစ်တယ်လို့ပြောထားပါဗျ။ပြီးခဲ့တဲ့ဖေဖော်ဝါရီလ29ရက်နေ့ကလည်းမကွေးတိုင်းစလင်းမြို့နယ်အတွင်းမှာစစ်ကောင်စီရဲ့တိုက်လေရင်ဒဇင်းပြက်ကြပြီးတော့မိလောင်ပျက်စီးခဲ့ပါသေးတယ်။အဲ့ဒီဖြစ်စဉ်မှာလည်းလေရင်မှု2ဦးကလေဒီနဲ့ခုန်ချခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ကရှာဖွေကယ်ဆယ်နိုင်ခဲ့ပါတယ်။ဒီတိုက်လေရင်ပြက်ကြမှုမှာလည်းလေကျင့်ပြန်တန်းစဉ်ကဆက်ချုပ်ရင်းမှုကြောင့်မတော်တဆဖြစ်ပွားခဲ့တာလို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါသေးတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလေရင်နဲ့ရဟတ်ရင်မတော်တဆဖြစ်ပွားမှုတွေဟာအခုဆိုရင်အနည်းဆုံး6ကြိမ်ထက်မနည်းရှိခဲ့တာလည်းဖြစ်ပါတယ်ရှင
် LGBTQ လိင်တမှုခွဲလိင်တူစုံမဲ့တဲ့သူချင်းတရားဝင်လက်ထက်ထိန်းများနိုင်မဲ့ဥပဒေကြမ်းကိုထိုင်းအောက်လွှတ်တော်မှအတည်ပြုလိုက်ပြီးဖြစ်ပါတယ်ဒီလိုမျိုးအတည်ပြုလိုက်တာမို့လို့အရှိတောင်အရှမှာ LGBTQ တွေအတွက်အိမ်တော်ပြုမှုဆိုင်ရာအခွင့်အရေးတန်းတူရတဲ့ပထမဆုံးနိုင်ငံဖြစ်လာဖို့လည်းလမ်းပွင့်သွားပါတယ်အောက်လွှတ်တော်လွှတ်တော်အမတ်415ရောက်မှာ400ကအတည်ပြုမဲပေးခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေချမ်းထဲမှာအမျိုးသမီးအမျိုးသားဇနီးခင်မွန်းစသဖြင့်တသမတ်ထဲခေါ်ဆိုတဲ့အသုံးမျိုးနှုံမျိုးမဖြစ်အောင်လို့ပြင်ဆင်ထားပါတယ်။ဒါကြောင့်မို့လို့လိင်တမှုကွဲပြားတဲ့သူတွေအနေနဲ့တရားဝင်အိမ်တော်ပြုခွင့်ရမှာဖြစ်တယ်လို့နောက်ဆက်တွဲသူတို့ရမယ့်အခွင့်အရေးတွေကိုလည်းတခြားကြားမှအိမ်တော်တွေလိုပဲအခွင့်အရေးရရှိမှာဖြစ်ပါတယ်။အောက်လွှတ်တော်မှာအခုလိုအတည်ပြုပြီးတဲ့နောက်မှာတော့ Mood Forward Party ကလိင်တမှုကွဲသူလွှတ်တော်အမတ်ကလွှတ်တော်ခန်းမထဲမှာတက်တက်ရောက် Rainbow အလံကိုဖြတ်ပြီးတော့ LGBTQ တွေရဲ့အခွင့်အရေးကိုတရားဝင်အသိအမှတ်ပြုလိုက်တာဖြစ်တယ်ဆိုပြီးပြောကြားခဲ့ပါတယ်။ဒီဥပဒေချမ်းကိုထိုင်းအထက်လွှတ်တော်မှာအတည်ပြုဖို့လိုနေသေးတယ်လို့ထိုင်းဘရင်ကဥပဒေအဖြစ်တရားဝင်ထောက်ခံဖြတ်တန်းပေးဖို့လည်းလိုအပ်ပါတယ်။ထိုင်းလူမှုအတိုင်းဝိုင်းမှာတော့လိင်တမှုကွဲပြားသူ LGBTQ တွေပေါ်မှာကြဲကြဲပြန့်ပြန့်လက်ခံထားပေမဲ့သူတို့ရဲ့အိမ်တော်ပြုမှုဆိုင်ရာအခွင့်အရေးတွေတရားဝင်တန်းသူရဖို့ကိုတော့စ조사နေကြရဆဲဖြစ်ပါတယ်ရှင်ထိတ်တန်းရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ကချင်ပြည်နယ်မိုးမောက်နယ်လိုင်ဇာစစ်စခန်းအားလုံးနီးပါးကို KIA နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်နိုင်တဲ့သတင်းကိုတင်ပြပေးကြပါတယ်ကချင်ပြည်နယ်မိုးမောက်မြို့နယ်အတွင်းကစစ်ကောင်စီတပ်စခန်း9ခုကိုဒီနှစ်ရက်အတွင်းမှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူလိုက်နိုင်ပါတယ်။ဒီတပ်စခန်းတွေကတော့မိုးမောက်မြို့နယ်မြောက်ပိုင်းမြကြီးနားဗမော်လမ်းဘော်ကစခန်း၄ခုနဲ့မိုးမောက်မြို့အရှေ့ပိုင်းမိုးမောက်လွဲကျဲလမ်းဘော်ကစိန်လုံအနီးမှာရှိတဲ့စခန်း3ခုဖြစ်ပါတယ်။ဒီကနေ့မနက်အစောပိုင်းမှာတော့မချမ်းဘော်မြို့ကစစ်ကောင်စီတပ်စခန်းကို KIA ပူးပေါင်းတပ်တွေကရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တာရှိပေမဲ့တိုက်ပွဲဖြစ်ပွားတာတော့မရှိပါဘူး။ကချင်ပြည်နယ်တွင်ကတင့်မာနေတဲ့စစ်ရေးအခြေအနေတွေအကြောင်းရန်ကုန်မြို့ကနေပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုစီသူကပြောပြပေးပါမယ်ရှင်
။ပုံမှန်အားဖြင့်မတ်လ29ရက်တက်မတော်နေ့နီကလာချိန်မှာလက်နက်ကိုင်အဖွဲ့စီးတွေရဲ့တပ်စခန်းတွေကိုမြန်မာစစ်တပ်ကသိမ်းပိုက်လေရှိပေမဲ့ဒီနေ့မှာတော့စစ်ကောင်စီဘက်ကတပ်စခန်းတော်တော်များများကိုလက်လွတ်နေရတာပါ။ဒီလ26ရက်နေ့မနက်ပိုင်းကမိုးမောက်မြို့နယ်မြောက်ပိုင်းမြကြီးနားဗမော်လမ်းဘော်ကကုန်းလောတပ်စခန်းကိုသိမ်းယူခဲ့တယ်လို့ညနေပိုင်းမှာတော့အဲ့ဒီအနီးနားကတပ်စခန်း3ခုကိုထပ်မံသိမ်းယူခဲ့ကြောင်း K PIA ပြန်ကြားရေးတာဝန်ခံဘူမူဂျီနော်ဘူကပြောပါတယ
်အမနေ့ကညနေပိုင်းမှာမြို့ကြီးရယ်ဆလောင်ကောင်းနဲ့နောက်ဟိုမူးမောက်နာကလုံချာဖို့နဲ့၃ခုခုံးလို့နဲ့ဟော၄ခုမနေ့က၄ခုတင်းတာဖြစ်ပါတယ်ခင်ဗျာဘူးမောက်နဲ့ဒီဘိုက်ကာအဲ့ဒီလမ်းတကြောပေါ့နော်အဲ့မှာအဲ့တော့မရှိတာတော့ဖြစ်ပြဟုတ်တယ်ပါအမေအဲ့ဒီပတ်ဝန်းကျင်မှာတော့ရှိပါတယ်ကျန်ပါသေးတယ်ညာကျန်ပါတယ
်ဒီကနေ့မှာတော့မိုးမောက်မြို့နယ်အရှိပိုင်းမိုးမောက်လွယ်ကျလမ်းရှိစိန်လုံးအနီးကတစ်ခန်း၃ခုကိုထပ်မံသိမ်းယူနိုင်ခဲ့ကြောင်းခုလိုဆက်ပြောပါတယ
်ဒီနေ့မြို့နယ်ပိုင်းကလည်းအခုချိန်ကြီးကတော့အဲ့ဒီစိန်လုံးပတ်ဝန်းကျင်ကပေါ့ယုံယုံစိန်လုံးပတ်ဝန်းကျင်ကစခန်း၃ခုလောက်သိမ်းယူရတယ်ဆိုပြီးမှသတင်းပေးလာတာရှိပါတယ်ကျွန်တော်တို့ကချင်နာခေါ်နေတော့တော့မွန်လို့ခေါ်တာပေါ့နော်တော့ငွန်ချောင်းတိုင်ဘောင်ယောင်အဲ့ဒါကစခန်းတုံးခုကတော့တိမ့်ပိုက်လို့ရပြီတဲ့ကျွန်တော်တို့စီမတေအကြောင်းကြားလာတယ်ရှိပါတယ်ဟုတ်ကဲ့
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမန်စီမြို့နယ်ကစစ်ကောင်စီတပ်စခန်းတချို့ဆုတ်ခွာခဲ့တာကြောင့် KIA ဘက်ကသိမ်းယူတာတွေလည်းရှိခဲ့ပါတယ်ဒီကနေ့မနက်အစောပိုင်းမှာတော့ပူတာအုပ် KIA မချမ်းဘောမြို့မှာရှိတဲ့စစ်ကောင်စီတပ်စခန်းကို KIA ပူးပေါင်းတပ်တွေကပစ်ခတ်ခဲ့ကြောင်းပူတာအုပ်ဒေသခံတူကပြောပါတယ်
ဒီကစံပေါ်ကဒီကမှတ်တနာရတော့ပေါ့နော်အဲအဲနဲ့ yes ဖတ်ကနေဟိုရှက်ပိုက်ပုံးနဲ့ချက်ပေါ့နော်ဒီချက်ချက်လိုက်တော့တို့ကလည်းတန်ပစ်တဲ့အပိုင်းလိုရှိတယ်ပြောလို့
ဒီပစ်ခတ်မှုဟာမချမ်းဘောအခြေဆိုင်ခလိုက်ရ130တက်စကန်ကိုပစ်ခတ်တာဖြစ်ကြောင်းနဲ့နောက်ပိုင်းမှာတိုက်ပွဲထပ်မံဖြစ်တာမရှိကြောင်းမချမ်းဘောဒေသခံတူကပြောပါတယ်ဒီလ24ရက်နေ့ကမချမ်းဘောမြို့နယ်အလန်းကားရွာအခြေဆိုင်ခလိုက်ရ130တက်စကန်ကိုစစ်ကောင်စီဘက်ကရုတ်သိမ်းခဲ့ပြီးဆွန်ဘရာဘမြို့မှာတော့တိုက်ပွဲပြင်းထန်နေတာ12ရက်ခန့်ရှိနေပြီဖြစ်ပါတယ်။ကချင်လွတ်လပ်ရေးတပ်မတော် KIA ဟာဒီလ9ရက်နေ့ကစတင်ပြီးသူတို့ဌာနချုပ်လိုင်ဇာအနီးဝိုင်းမော်နဲ့မူးမောက်မြို့နယ်ကမြစ်ကြီးနားဗမော်လမ်းလျှောက်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။ရပ်ပေါင်း20ကျော်ကာလမှာလိုင်ဇာအနီးကရေးပါတဲ့စစ်ကန်းအကြီးတွေပါဝင်စကန်းပေါင်း40လောက်တင်းယူထားကြောင်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ဒါကတော့ကချင်ပြည်နယ်မိုးမောင်းနဲ့လိုင်ဇာမှာရှိတဲ့စစ်ကောင်စီစခန်းအားလုံးနီးပါးကို KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်လိုက်နိုင်တဲ့တဲ့ရင်ကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ပြည်နယ်ထဲမှာစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်မှာတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးကြပါမယ်။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့ရခိုင်ပြည်နယ်အမ်းမြို့နယ်နဲ့စစ်ကောင်စီတပ်စခန်းတွေအခြေစိုက်တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာတော့စစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့ကြားမှာဒီရက်ပိုင်းနေထဲမှာတိုက်ပွဲတွေကအတော်လေးပြင်းထန်နေပါတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဘူးသီးတောင်နဲ့မောင်နှောမြို့နယ်ထဲမှာလည်းစစ်ကောင်စီတပ်ရဲ့တပ်ရင်းတချို့သိမ်းပိုက်ခံရတယ်လို့လက်နက်ချတဲ့စစ်သားကလည်းယာနဲ့ချီပြီးရှိပါတယ်လို့ AA ရခိုင်တပ်တော်ဘက်ကသတင်းထုတ်ပြန်ပါတယ်။သတင်းအပြည့်အစုံကိုကိုစံကျော်ကပြောပြပေးပါမယ်ရှင်။
စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တည်ရှိတဲ့အမ်းမြို့နယ်ထဲမှာစစ်ကောင်စီတပ်စခန်းတွေကို AA ဘက်ကစတင်ထိုးစစ်ဆင်တိုက်ခိုက်နေတာမှာတိုက်ပွဲပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိအမ်းမြို့ပေါ်မှာလက်နက်ကြီးတန်တွေနဲ့ပစ်ခတ်တန်တွေကြားနေရတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်နေကြရတယ်လို့လည်းအမ်းမြို့ခံအမျိုးသမီးတူကပြောပါတယ
်။စိုးရိမ်မှုတွေကဘယ်လိုတော့မှမသိဖြစ်နေတာပဲ။ဘယ်လိုကြည့်ရအောင်မှမသိ။ဘာလို့ဒီချက်ကအမှမသိအလိုမရှိပါနဲ့လေ။လုံဆောင်နေလို့တော့မဟုတ်ပါဒါနဲ့အရာတော့နေရာကိုမရှိတာပေါ့။အဲကြောင့်မလို့ဒီမှာပဲနေရတာပဲ။ဒေသခံမြင်ရှိရရှိကြပါသေးတယ်။တွားလူလည်းတွားကြတာပါ။တွားနိုင်တယ်လူလည်းတွားတယ်ပေါ့။
ဒီကနေ့ဗုဒ္ဓဦးနဲ့မနေ့ပိုင်းကလည်းအန်းနဲ့နှစ်မိုင်လောက်ဝေးတဲ့နေရာမှာနှစ်ဖက်တိုက်ပွဲပြင်းထန်နေတာကိုလွှတ်တော်ကိုယ်စားလှယ်ဟောင်းတူဦးဖြစ်တဲ့ဥဖေတန်းက VOA ကိုခုလိုပြောပြပါတယ
်။အာမြေပောင်းဝင်းကြီးမှာပေါ့နော်ဒီအမိုင်35နဲ့လာပစ်တယ်ဆိုတော့မနေ့ကတင်ရတယ်။အချို့တင်ဂယ်လောင်းပေါ့အဲဂယ်လောင်းဘက်မှာလာပစ်တယ်ဆိုတော့တင်ရတယ်။ဒီနေ့မနေ့ပိုင်းကတော့အန်းနဲ့နှစ်မိုင်กว่าလောက်ပေါ့နော်အန်းနဲ့အောက်ရာကျားမှာအာတိုက်ပွဲဖြစ်တယ်လို့အဲဒီသက်ဆောင်နေရာတော့ပြောကြတယ်9နိုင်လောက်ဖြစ်တယ်ဒီကောင်ကျော်ရည်ကိုဆိုတော့အမ်းမျိုးမလည်းအဲ့လိုပေါ့မကြမ်းကြာတိကျတိုက်ပွဲတွေဖြစ်နေလားဒါမှမဟုတ်ဒီလိုကိုနိုင်ကအဲ့လိုစကန်းကုန်းတွေဘာလို့ပေါ့အရန်ကုန်းတို့အဲ့လိုမျိုးတွေကိုပြည်လီဘက်ကစပြီးတော့တိုက်နေတာအဲ့တော့မတဲခွဲဘူးဂျာသားကြီးပြောချက်ရတော့အမ်းမျိုးနဲ့မနှစ်ပိုင်းတော့ပေါ်မှာဒီနေ့မနေ့ကတော်တော်ပြင်းပြတာဖြစ်တယ်လို့ကြားတယ်ဟုတ်ကဲ့
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတမျိုးပြီးတမျိုးဆက်တိုက်ကျယ်ပြန့်လာနေတယ်လို့စစ်ကောင်စီရဲ့လေကြောင်းရေကြောင်းတိုက်ခိုက်မှုတွေကြောင့်မြို့ပေါ်နေအဆောက်အဦတွေအကုန်လုံးနှီးပါပျက်စီးသွားခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်နေတယ်လို့စစ်တပ်စခန်းတော်တော်များများကိုလည်းရခိုင်တပ်တော် AA ကသိမ်းပိုက်ရရှိနေပါတယ်။
เอ๋บักก็ลานะจีทูซิสินตักขั่นนี่เดยะไข่เหมี่ยวป้ายบุดีรอมิ้วเนก็สักกะขะ15ละออกขั่นคามายะงางาเนตะยิงโกปีเกเดมัลละ25เยนี่ก็ตึ้งบะยาชิเกบีลันเนคันยันฤเนอตูลันเนชะเดตะตาตะชู่พันซียามิเกเดโลเอ๋เยอิงานี่ก็ทุบเปลี่ยนจะมาพอปะทาบะเดดาเปลี่ยนยะไข่ตะตอก ลานะฉีไปสู่บีอไตนาตะคูที่ติ้งใบยาชีทาเรมောင်น้อมยูเนกเจ็งช้องเนจาซ่องเตสแคนโกติ้งใบနိုင်โบเลอะเชิงอะหงเมนทูซิสินไตไข่နေတယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါတယ်မလ27ရက်နေ့ကလည်းအေအေထူးဆီးစင်တိုက်ခိုက်နေတဲ့မောင်နှောမျိုးနဲ့တမန်သားရေကင်စခန်းကအင်အားတရာခံရှိတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေ လက်နက်ချလာကြတယ်လို့ပြောပါတယ်ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကစစ်ကောင်စီနဲ့အေအေကြားတကြောပြန်တိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးလက်ရှိမှာတော့ချင်းပြည်နယ်ပလောဝမြို့နယ်နဲ့ရခိုင်မြောက်ပိုင်းကမြို့နယ်ရှစ်ခုကိုအေအေတပ်ကသိမ်းပိုက်ထားပြီးဖြစ်တယ်လို့ကျန်တဲ့မြို့နယ်တချို့ကိုလည်းပိတ်ဆို့ထိုးစစ်ဆင်နေတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်ထဲ
်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံကပေးပို့တဲ့လူသားချင်းစာနာမှုအကူအညီတချို့ကရင်ပြည်နယ်ဘက်ကမြို့နယ်၃ခုရရှိတဲ့သတင်းကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံကိုထိုင်းနိုင်ငံကနေလူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေစပြီးတော့ပေးနေတဲ့အခါမှာတော့ကရင်မျိုးသားစည်းရုံးတပ်မဟာ6ထိန်းချုပ်နယ်မြေတဲကကရင်ပြည်သူလူထုအတွက်လည်းအကူအညီတွေပေးခဲ့တယ်လို့ KNU ကရင်မျိုးသားစည်းရုံးကပြောပါတယ်။ကရင်ပြည်နယ်တဲကမြို့နယ်၃ခုကိုအကူအညီတွေပေးနိုင်ခဲ့တဲ့အကြောင်းထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ဆရာနာသိမ့်မှုတွေနဲ့မတည်ငြိမ်မှုတွေအကျဲဖက်တိုက်ခိုက်မှုတွေဒုက္ခတွေတိုးလာနေတဲ့မြန်မာနိုင်ငံကိုထိုင်းနိုင်ငံကလူသားချင်းစာနာထောက်ထားမှုဆိုင်ရာရှေ့ပြေးအကူအညီတွေကိုမတ်လ25ရက်နေ့နဲ့26ရက်နေ့ကစတင်ပေးအပ်ခဲ့ရမှာ KNU ကရင်မျိုးသားစည်းရုံးတပ်မဟာ6ထိန်းချုပ်နယ်မြေဖအံခရိုင်နဘူးမြို့နယ်ပိုင်ကြုံမြို့နယ်ဒုံရင်းမြို့နယ်တွေကစစ်ဘေးရှောင်လူထုတွေစီကိုအကူအညီတွေပို့ခဲ့တယ်လို့ဆိုပါတယ်ဒါဟာမြန်မာကြက်ချင်ကြီးအသင်းကနေယူထားတာမဟုတ်ပဲထိုင်းကြက်ချင်ကြီးအဖွဲ့နဲ့ပူးပေါင်းလှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်း KNU ရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလဲဆေးကပြောပါတယ
်ထိုင်းကြက်ချင်ကြီးအဖွဲ့ကနေပြီးတော့ကျွန်တော်တို့လည်းပူးပေါင်းဆောင်ရွက်တာပေါ့နော်ကျွန်တော်တို့ဒီကိုရောက်လာတာပေါ့နော်ဟုတ်ကဲ့ကနေ30ကျွန်တော်တို့မြို့နယ်၃မြို့နယ်လောက်ကိုစပိုင်းလုပ်တော့ပေါ့နော်ဒါကျွန်တော်တို့ရဲ့လမ်းကြောင်းပေါ့နော
်ဟုတ်ကဲ့
ဒီလိုဘက်ကသွားကြည့်နေဆိုရင်သူတို့ဘက်ကသွားတာပေါ့နော်အဲ့လိုပုံစံမျိုးနဲ့ပတ်သက်ပုံစံမျိုးကိုကျွန်တော်တို့သွားနေတာစီပ
ါထိုင်းဆိုရအပါဝင်နိုင်ငံတကာအစိုးရတွေလူသားချင်းစာနာတဲ့အကူအညီပေးခြင်းတဲ့သူတွေအနေနဲ့နေဆက်ဖြတ်ကျော်ပြီးအကူအညီတွေပေးနေတဲ့အခါမှာအကူအညီအမှန်တကယ်လိုနေသူတွေလက်ထဲရောက်နိုင်ဖို့ဒုက္ခသည်တွေရှေ့ပြောင်းနေရသူတွေရေလုံးနေတဲ့အဖွဲ့အစည်းတွေနဲ့ကျေးဇူးဆောင်ရဲ့တင်တယ်လို့လည်းသူကအကြံပြုပါတယ်
။ဟုတ်ကဲ့အဓိကကျွန်တော်တို့ကထိုင်းဘက်ကနေအမှတ်စင်ပေါ့နော်ကျွန်တော်တို့ရဲ့ငွေဆက်ချောကူညီပေးနေတဲ့အဖွဲ့ဒီကဥပမာအပြင် GPC ပေါ့နော
်ဟုတ်ကဲ့
အဲဒီအဖွဲ့ CIDTP အဖွဲ့ပြီးတော့မှ CPOC အစိုးရတွေကိုအဲ့ဒီကစင်တော့ကျွန်တော်ခြေကျစွာ supply မှုတွေကအဓိကကျွန်တော်ရဲ့စဉ်းစားချက်ဖြစ်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်ဖြစ်ပါတယ်။ဟုတ်ကဲ့အဲ့ဒါတရားရောင်းလိုက်တဲ့အဖွဲ့ကြီးတရားဟိုသူတို့ဆန်းဆောင်နိုင်တဲ့ဖွဲ့စည်းပုံတွေရဲ့အဖြစ်ကြောင့်လည်းနှစ်ပေါင်းမလဲဘူးပေါ့လေ
။ထိုင်းဘက်ကလူသားချင်းစာနာတဲ့အကူအညီတွေရောက်လာတဲ့အချိန်မှာစစ်ကောင်စီဘက်ကလေကြောင်းကနေပြန်ပန်းချင်းချမှုတွေရှိခဲ့တယ်လို့လည်းသူကပြောပါတယ်။အကူအညီတွေဖြန့်ဝေဖို့စစ်ကောင်စီနဲ့အပြစ်ခတ်ရက်စဲထားတာတွေညှိနှိုင်းတာတွေလုပ်မထားဘူးလို့လည်း KNU ဘက်ကပြောပါတယ်။လက်တလောမှာစစ်ကောင်စီနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေဟာKNU ထိန်းချုပ်နယ်မြေ9ခုလုံးမှာတိုက်ပွဲတွေဖြစ်နေပြီးစစ်ဘေးကြောင့်ဒုက္ခရောက်နေသူ9သိန်းကျော်ရှိနေတယ်လို့လည်း KNU ကပြောဆိုခဲ့ပါတယ်ရှင
်။ဒါကတော့ထိုင်းဘက်ကအကူအညီတချို့ကရင်ပြည်နယ်တဲကမြို့နယ်3ခုရရှိတဲ့သတင်းကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတရုတ်မြန်မာဆက်ဆံရေးကိုသုံးသပ်ထားတဲ့အစီရင်ခံစာအကြောင်းသတင်းကိုတင်ပြပေးကြပါမယ်။တရုတ်အစိုးရဟာစစ်ကောင်စီကိုသဘောမကျသလိုမျိုးအရင်အစိုးရတွေနဲ့ထားခဲ့တဲ့ဆက်ဆံရေးမျိုးထားရှိဖို့ကိုလည်းတွန့်ဆုတ်နေပါတယ်လို့နိုင်ငံတကာပြည်ပခါတွေကိုလေ့လာသုံးသပ်နေတဲ့ International Crisis Group ICJ ကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတ တရုတ်မြန်မာဆက်ဆံရေးကိုတုံ့တက်ထားတဲ့အစီရင်ခံစာ ICG ကဒီကနေ့ထုတ်ပြန်တဲ့အထက်မှာအခုလိုပြောဆိုသွားတာဖြစ်ပါတယ်။ ICG ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲအကြံပေးအပြင်ဒေတာသွင်းကလေ့လာတုံ့တက်သူတွေကိုစုံစမ်းမေးမြန်းထားတဲ့ကိုဝင်းမင်းကသတင်းပြည့်စုံဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ဆေးရနာသိမ့်ပြီးမြန်မာစစ်ကောင်စီဘောတရုတ်နိုင်ငံအနေနဲ့မချေနှက်ရတဲ့အကြောင်းရင်းကို ICG အကြီးအကဲအကြံပေး Richard Horsey ကအခုလိုထောက်ပြပါတယ
်။ The main thing is that it had a very good relationship with the previous
တရုတ်နိုင်ငံဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရင်ဆိုရနဲ့အတော်ကိုကောင်းမွန်တဲ့ဆက်ဆံရေးရတော့ခဲ့တာပါ။တရုတ်နိုင်ငံမြန်မာနဲ့တန်တမန်ဆက်ဆံရေးကိုမြင့်တင်ခဲ့တာမှာမြန်မာဟာတရုတ်ရဲ့ကံကြမ္မာအကျိုးတူရဝန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်လာပါလေ။နောက်ပြီးတော့မဟာဗျူဟာမြောက်ချိတ်ဆက်မှုတွေကိုလည်းတရုတ်ကမျှော်လင့်လာတယ်လေ။တရုတ်မြန်မာစီးပွားရေးဇင်းကြံကြီးတည်ဆောက်ဖို့ကြီးမားတဲ့စီမံကိန်းတွေအမြောက်များလှုပ်ဖို့ပြင်လာတယ်။ဒီဇင်းကြံလမ်းမကြီးကတရုတ်အတွက်အိန္ဒိယသမုဒ္ဒရာကိုလက်လန်းမိဖို့နဲ့တွင်းကုန်လမ်းပွင့်ဖို့အထောက်အကူပြုမှာဖြစ်တယ်လေ။ဒါတွေအားလုံးကအခုတော့ဆုံးရှုံးသွားပါပြီ
။အခုလိုမချေနေတာကြောင့်နှစ်နိုင်ငံတနမယေးကိုအရင်လိုအဆင့်နှင့်တင်တာမရှိတာအပြင်မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပါတရားဝင်သိမှတ်ဖြစ်ဖို့ငင်းဆန်ခဲ့ပြီးတရုတ်ကိုဖိတ်ကြားတာလည်းမရှိခဲ့ဘူးလို့ DICG အစီရင်ခံစာထဲမှာဖော်ပြခဲ့ပါတယ်။အခုတရုတ်စီမံကိန်းတွေနောက်ဆုံးအခြေအနေကိုလည်း Richard Horsey ကအခုလိုဆက်ထောက်ပြပါတယ
် Now if you look at China's major projects
အခုမြန်မာနိုင်ငံတည်းကတရုတ်ရဲ့အဓိကစီမံကိန်းကြီးတွေကိုကြည့်ရင်ရှိပီးသားရောလုပ်ဖို့ပြင်နေတာတွေရောပေါ့နော်အများပြားကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ထားတဲ့နေရာတွေမှာရှိတာပေါ့ဒါမှမဟုတ်ရင်လည်းတိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာအဓိကရှိနေတာပေါ့ရခိုင်မှာပဲကြည့်ကြည့်ရန်သူမြေရထားလမ်းဖောက်ဖို့ပြင်ထားတဲ့ဒီရှမ်းပြည်နယ်မှာပဲကြည့်ကြည့်ဒီဆုံးရေကာတာကိုပဲကြည့်ကြည့်အဲ့လိုနေရာမျိုးတွေမှာရှိတာပါဒီစီမံကိန်းတွေကအရင်ဘဟုအစိုးရနဲ့သဘောတူစာချုပ်ချုပ်ခဲ့တာပါအခုတော့ဒီစီမံကိန်းတွေအလုံးကိုရပ်ထားတယ်ဆိုတော့ဒီစီမံကိန်းတွေရဲ့အနာဂတ်ကအကြီးအကျယ်မကြီးမရာဖြစ်နေပါတယ
်ဒါပေမဲ့ရှမ်းမြောက်ဒေသစစ်စီရင်တဲ့နီးစပ်တဲ့အမည်မဖော်လို့တဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ခေါင်းဆောင်တူကတော့တရုတ်အနေနဲ့ NUG နဲ့မဆက်ဆံမှုဖိအားပေးတာတွေရှိတယ်လို့ထောက်ပြပါတယ်ဒီနေရာမှာ Richard Horsey ကလည်းတရုတ်အနေနဲ့မြန်မာစစ်ကောင်စီပေါ်စီးရရောနိုင်ငံရေးရပါမထိန်နိုင်တော့ဘူးလို့စိတ်ပြက်လာတာကတဖက်မှာအတိုက်အခံကိုထောက်ခံတာလည်းမဟုတ်ပြန်ဘူးလို့ဆက်ထောက်ပြပါတယ
် But China's unhappiness with the regime hasn't translated into
ဒါပေမဲ့မြန်မာစစ်အုပ်စုအပေါ်တရုတ်ရဲ့မကျေနပ်မှုက NUG မျိုးသားညီညွတ်ရေးအစိုးရအတွက်ထောက်ခံမှုလို့တရားအသေးပဲမထွက်ပါဘူးတရုတ်အနေနဲ့ NUG ရောအတိုက်ခံလှုပ်ရှားမှုကြီးတစ်ခုလုံးဟာအနောက်နိုင်ငံတွေကိုအများကြီးလိုလားသူတွေတရုတ်စံကြီးစိတ်ရှိသူတွေလို့ခံယူထားဖို့ရပါတယ်ဒီခံယူချက်မျိုးဘလောက်မှန်ထက်ဒီသဘောထားမျိုးတရုတ်မှာအသေးချာကိုရှိနေပါတယ်အဲ့ဒီတော့တရုတ်အနေနဲ့စစ်အုပ်စုအပေါ်မှာတန်တရာရှိထားတယ်လို့ပဲအတိုက်ခံတွေအပေါ်မှာလည်းတန်တရာအကြီးကြီးကိုဆက်ရှိနေပါတယ
်ဒီနေရာမှာ NUG သမရယုံပြောခွင့်ရဦးကျော်စောကလည်း NUG ဘက်ကတရုတ်ပါဝင်အင်ဒီဂျင်နိုင်ငံတွေအပေါ်သဘောထားကိုလည်းအခုလိုရှင်းပြပါတယ
်ကျွန်တော်မြို့သားညီညွတ်ရေးအစိုးရအဖွဲ့အနေနဲ့ကလည်းတရုတ်ပြည်သူသမရနိုင်ငံနဲ့ဆက်ဆံရေးကအင်မတန်အရေးကြီးတယ်ကျွန်တော်အင်ဒီဂျင်နိုင်ငံအကုန်လုံးနဲ့နှစ်ဦးနှစ်ဖက်အကျိုးရှိမဲ့ဆက်ဆံရေးဖြစ်ဖို့အတွက်ကြိုးပမ်းဆောင်ရွက်နေတယ်နိုင်ငံသားရေးရမှာဘသူဖက်ကမှအနောက်နိုင်ငံကိုရင်းတဲ့နိုင်ငံကြီးမူဝါဒမဟုတ်ဘူး။နောက်နိုင်ငံနဲ့ကျွန်တော်နှီးစပ်တာနောက်နိုင်ငံက engagement လုပ်တယ်။ကျွန်တော်ရဲ့ပြည်သူတွေကိုသူတို့ကူညီပေးတယ်အထူးသဖြင့်ပေါ့နော်။ဒီလူသားချင်းစာနာမှုအထောက်အကူတွေပေးတာတွေရှိတယ်။ဒီဟာတွေကကျွန်တော်ကဆက်ဆံရေးကို engagement လုပ်တာ။ဒါသူ့ရဲ့အကျိုးစီးပွားအတွက်လုပ်တာမဟုတ်ကျွန်တော်မြန်မာနိုင်ငံသူနိုင်ငံသားတွေအကျိုးစီးပွားအတွက်လုပ်တာ
တစ်ချိန်တည်းမှာ NUG အနေနဲ့တရုတ်နဲ့ဆက်ဆံရေးကြိုးပမ်းနေတာနဲ့တရုတ်ပါဝင်အင်ဒီချင်းတွေမြန်မာအတွက်ကြိုးပမ်းပေးဖို့ကိုအခုလိုဆက်ရှင်းပြပါတယ
်ကျွန်တော်လည်းတရုတ်နိုင်ငံနဲ့ engagement ကိုအထူးအရေးကြီးတဲ့ engagement တစ်ခုအနေနဲ့သဘောထားဆောင်ရွက်နေတယ်ဒါကြောင့်လည်းဇန်နဝါရီ1ရက်နေ့ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့သဘောထားမူဝါဒကိုအတိအလင်းထုတ်ပြန်ကြေညာခဲ့တာနောက်တစ်ခုကတရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံတဲ့အချိန်မှာကျွန်တော်ကမီဒီယာတရားနဲ့တဆင့်တော်တော့ကောင်းတခြား communication တွေနဲ့ရတယ်အားလုံးကျွန်တော်ထောက်ပြပြီးပြောပြတာဒီမြန်မာနိုင်ငံမှာမတည်မငြိမ်မှုဖြစ်နေတာတရုတ်မြန်မာနယ်စပ်မှာမတည်မငြိမ်မှုဖြစ်နေတာဒီတရုတ်နိုင်ငံရဲ့လုကိုင်မှုစီးပွားရေးစီမံကိန်းတွေအကောင့်တွေပေါ်ဖို့နှောက်နှဲနေတာမတည်မငြိမ်မှုဖြစ်တာဘာကြောင့်လဲအဲ့ဒါအကြမ်းဖက်စစ်ကောင်စီတည်တာတရားခံဖြစ်တယ်အကြမ်းဖက်မှုတွေလုံနေသူ၍နယ်စပ်တည်ငြိမ်ရေးဘယ်လုံးမှမရနိုင်ဘူးဒါကြောင့်မြန်မာပြည်သူလူထုရဲ့စံနှုန်းနဲ့ကိုက်ညီတဲ့ဒီအဖြစ်တစ်ခုရှာဖို့အတွက်တရုတ်နိုင်ငံပါဝင်ထူးထူးကျွန်တော်အင်ဒီနားချင်းနိုင်ငံတွေအကုန်လုံးကဝိုင်းဝန်းပြီးတော့ကျွန်တော်မြန်မာပြည်သူတို့ရဲ့စံဓာနဲ့ကန့်ညီတဲ့အဖြစ်တစ်ခုရောက်ဖို့အတွက်ရည်တည်ပေးကြဖို့အတွက်တိုက်တွန်းပြောကြားခြင်းပါတယ
်တကယ်တော့အခု ICG အစီရင်ခံစာထဲမှာပဲတရုတ်နဲ့အမေရိကန်တို့ပထဝီနိုင်ငံရေးအားပြိုင်နေပေမဲ့နေဆက်ငွေလင်ကိုင်းကိစ္စတွေမှာတော့ပူးပေါင်းဆောင်ရွက်ဖို့ကြိုးစားနေတယ်လို့အကြံပြုထားပေမဲ့လက်တွေ့ဖြစ်မလာသေးဘူးလို့သုံးသပ်သူတွေကထောက်ပြနေကြပါတယ်ခင်ဗျ
ဒါကတော့ဆီအာနာသိမ်းပြီးနောက်တရုတ်မြန်မာဆက်ဆံရေးအကြောင်းကိုဝင်းမင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာကVOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင်။ VOA American အသံရဲ့2024ခုနှစ်မတ်လ28ရက်ဗုဒ္ဓဘူးညချမ်းမြန်မာဘာသာစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဘက်မှာတော့Editor နဲ့ Swinigan Generation Z season နဲ့အားကစားကဏ္ဍအစတွေအပတ်စဉ် season တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးတော့ Editor နဲ့ Swinigan season ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်မှာတော့လူမျိုးစုပြဿနာနဲ့မြမအနာဂတ်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ပေးထားပါတယ်။ Nature British တို့ရဲ့သွေးခွဲအုပ်ချုပ်တဲ့စနစ်ကြောင့်လို့ဒစိမ့်ဒေသအဖြစ်ပြောနိုင်ပြီးတော့ဆရာနာရှင်စနစ်အောက်ကပိုးပြီးတော့မှ net shine ကျယ်ပြန့်လာတဲ့လူမျိုးစုပြဿနာတွေဟာမြမနိုင်ငံအနာဂတ်အတွက်ဘလောက်အရေးကြီးပါသလဲ။မြန်မာနိုင်ငံဆရာနာရှင်စနစ်ကလွတ်မြောက်ခဲ့ရင်ရောအလားအလာကဘယ်လိုမျိုးဖြစ်လာနိုင်ပါသလဲဆိုတာကိုဒီသတင်းပတ်ရဲ့ Editor နဲ့ဆွေးနွေးကန်အစီအစဉ်မှာဦးကျော်စန်းသားကိုမင်းမြတစေအောင်ကမင်းမြန်ဆွေးနွေးထားတာရှုစားနာဆင်ပါရှင
်မင်္ဂလာပါဦးကျော်စန်းသားရှင
်မင်္ဂလာပါဖြစ်စီ
ဒီမြန်မာနိုင်ငံမှာစစ်မှန်တဲ့ Federal Democracy ဖြစ်ထွန်းမှုအတွက်ဆရာနာရှင်ကိုဖယ်ရှားရေးအပြင်နောက်တိုင်းသားပြဿနာဘယ်လောက်ထိအရေးပါပါလဲ
။သိအရေးပါပါတယ်လူမျိုးစုပြဿနာ။ဘာကြောင့်လဲဆိုတော့ဒီလူမျိုးစုပြဿနာဟာမြန်မာနိုင်ငံမှာဖြစ်ပေါ်လာတဲ့နိုင်ငံရေးပြဿနာအလုံးရဲ့ဇင်းမြစ်ဆိုရင်တော့မှားမယ်မဟုတ်ဘူးလို့ပြောမှဖြစ်ပါတယ်။မြန်မာနိုင်ငံမှာဆရာနာရှင်စနစ်ပေါ်ပေါက်လာတာဟာဒီလူမျိုးစုပြဿနာတိုင်းသားပြဿနာကိုဖြေရှင်းဖို့လုပ်နေတဲ့အချိန် Federal ပြည်ထောင်စုလုပ်မယ်လို့ပြောနေတဲ့အချိန်မှာပြည်ထောင်စုပြိုကွဲတော့မယ်ဆိုပြီးတော့စစ်တပ်ကအကြောင်းပြပြီးတော့အာဏာတက်ဆင်းလိုက်တာဖြစ်ပါတယ်ဆိုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုလုံးဝချုပ်ကန့်ပလိုက်တာဖြစ်တယ်အဲ့ဒီကစပြီးတော့ဆိုတော့အဲ့ဒီလိုအာဏာသိမ်းပြီးတဲ့နောက်မှာ60မိနစ်နောက်ပိုင်းမှာမြန်မာနိုင်ငံတိုင်းရင်းသားအင်အားစုတော်တော်များများလူလူအကုန်လုံးလက်နက်ကင်တော်လှန်ရေးနဲ့စတင်လာကြတာကိုတွေ့ရပါတယ်ဇာသိအရေးကြီးတဲ့ကိစ္စပါ။နောက်ဝင်လည်းပဲဒီပြဿနာရှိနေတိုင်းရှိနေတိုင်းမြန်မာနိုင်ငံမှာနိုင်ငံရေးပြဿနာပြည်လဲဖို့ဆိုရင်အခက်အခဲကြုံရမှာဖြစ်ပါတယ်ဒီပြဿနာကိုအထုသတိထားသင့်တယ်လို့ပြောမှာဖြစ်ပါတယ်များစင်အဲ့
ဒီတိုင်းရင်းသားပဋိပက္ခတွေကဒီအင်္ဂလိပ်ခေတ်တုန်းက divide and rule policy ဒီသွေးခွဲစနစ်ကနေပြီးတော့စခဲ့တယ်လို့ပြောရင်ရပါမလားအဲ့ပေါ်မှာဘယ်လိုမြင်ပါလဲ
ပြောရင်တစိမ့်တည်းသားအဖြစ်ရတယ်အင်္ဂလိပ်အုပ်ချုပ်တာမြန်မာနိုင်ငံကိုသာ divide and rule သွေးခွဲတာမဟုတ်ပါဘူးသူအုပ်ချုပ်တဲ့ဒေသတွေအားလုံးမှာသူကအုပ်ချုပ်ရေးညီဆက်နေဖို့အတွက်အရင်ရှိခဲ့တဲ့ဗဟုအစိုးရအနာရော့နယ်ဖျော်ဖျက်ဖြစ်သွားအောင်သွေးခွဲပါတယ်အင်္ဂလိပ်ကအထင်ရှားဆုံးနမူနာတစ်ခုကိုကြည့်မယ်ဆိုရင်အိန္ဒိယနိုင်ငံမှာမွတ်စလင်ဟိန္ဒူကိုသွေးခွဲတယ်ဒီစစ်ဘာရီရေတော့စစ်ပွိုင်းမြူတီဖြစ်ပြီးတဲ့နောက်ပိုင်းမှာမွတ်စလင်နဲ့ဟိန္ဒူကိုသွေးခွဲလိုက်တဲ့သူပြဿနာဖြစ်လို့နောက်လွတ်လပ်ရတော့မှမွတ်စလင်ဟိန္ဒူစုနှစ်နိုင်ငံကွဲပြီးတော့ဖြစ်သွားခဲ့တာဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံလည်းသွေးခွဲခံရပါတယ်တချို့ထောက်ပြတာကတော့မြန်မာနိုင်ငံမှာတောင်တန်းနေသားနဲ့မြေပြင်ကိုခွဲခြားအုပ်ချုပ်တယ်။ဒါပေမဲ့အင်္ဂလိပ်တကတော့သူတို့တောင်တန်းနေသားဟာအိန္ဒိယမှာလိုပဲစော်ဘွားတွေရဲ့နယ်ကိုစီကြထားလို့ပဲစီကြအုပ်ချုပ်ခဲ့တာ။ချင်းတွေကိုစုပြီးတော့ပဲသူတို့စီကြအုပ်ချုပ်တယ်မြေပြင်နဲ့အုပ်ချုပ်စနစ်မတူဘူး။ရှိခဲ့တဲ့ဗမာပြည်ရဲ့ဗဟိုဆွမ်းအင်အားရောနယ်ဖို့အတွက်ခုအဲ့ဒီလူတွေကိုနှိမ်နှင်းတဲ့နေရာမှာအုံပြုတဲ့တိုင်းရင်းသားတွေကိုစစ်စီစစ်သားအဖြစ်နဲ့ထည့်တယ်။အဲ့လိုမျိုးတွေသူကအချင်းချင်းမုန်းတောင်လုပ်တယ်ဆိုတဲ့သဘောပြပါတယ်။နောက်တချို့ပညာရှင်တွေထောက်ပြတာကလူမျိုး135မျိုးဆိုတာဟာတကယ်တော့အင်္ဂလိပ်လက်ထက်ကတည်းကအင်္ဂလိပ်ရဲ့ language တွေပေါ့ဘာသာဗေဒပညာရှင်တွေသူတို့ကဒါအပြောတတ်တွေ amateur language တွေသူတို့ကမြန်မာနိုင်ငံမှာဘာသာစကားဘယ်နှမျိုးကွဲတယ်ဆိုတော့သူတို့သုရိသလုပ်ပြီးတော့လုတ်ခဲတာညီဘိုးကလည်းကောင်းတယ်ချင်းတော်မှာဆိုရင်တင်တော့ချင်းတော်ကိုသွားတယ်တကယ်ချင်းကချင်းတကယ်ချင်းကအော်ငါ့ကိုချင်းစားတယ်မင်းပြောလို့မရဘူးမင်းတစ်ခုလုံးဆောက်သွားတော့တရားနဲ့တရားတော့မတူဘူးတဲ့လှုပ်ဆက်တာဆိုတော့အဲ့လိုဟာကိုသူကတမျိုးတမျိုးစီသတ်မှတ်လို့ပဲဖြစ်မလဲအဲ့လိုသတ်မှတ်ပြီးတော့ထားခဲ့တယ်အဲ့ဒီသတ်မှတ်ထားတာကိုပိုးဆိုးတာကဗမာပြည်မှာဆက်ပြီးတော့ကျင်းသုံးတယ်လူမျိုး135မျိုးတော်လှန်ရေးအင်အားစုအကုန်လုံးအဲ့ဒါထပြီးခြားရတော့မှာပဲငါတို့အခွင့်အရေးငါတို့အခွင့်အရေးပူပြီးမြတ်လာမယ်ထင်တယ်ဥပမာတဖြည်းဖြည်းမြတ်လာပြီဒါလူတွေကြိုက်ချင်မှကြိုက်မယ်ဒီလိုစကားပြောရင်တကယ်တော့အဲ့ဒါကိုနှိုက်ကမှားနေတယ် ဆိုတိုင်းသားတွေကိုဒီလူမျိုးစုတွေကိုသူတို့ရဲ့ရင်ကျင်းမှုဘာသာစကားဘာညာဖော်ထုတ်ခွင့်ပေးပါအဲ့ဟောက်ပေးရမယ်ဘ ਹੁ အစုရမှာလည်းပဲသူတို့ကိုကူစားပြုမှုအပြည့်အဝပါမယ်ဒါ့အပြင်လူမျိုးရေလို့သတ်မှတ်တဲ့နေရာမှာနိုင်ငံသားမှာမြန်မာနိုင်ငံသားဆိုပြည်ပြည်ပေါ်အဲ့ဒီမှာရခိုင်ဗမာကရင်ခင်အမလေးတိကျခွဲထားပြီးဗုဒ္ဓဘာသာမြန်ခရစ်ယာန်ကရင်ဘုလိုသတ်ပုံနေမှာအဲ့လိုဟာကိုနိုင်ငံသားမှတ်ပုံနေမှာအဲ့လိုထည့်ထားတာသိပြီးတော့ဆရာပါပါကဘာမှသိမတွေ့ဘူးအဲ့ဒါကိုနှိုက်ကခွဲခြားထားတဲ့စနစ်ဖြစ်ပါတယ်အဲ့ဒါကိုလုံးဝဖယ်ပြစ်နိုင်ဖို့လိုပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းရင်းသားတွေရဲ့ဒီရှိမှုကိုအစိမ့်မပြုဖို့လိုတယ်သူတို့ရဲ့ပြည်ထောင်စုထဲမှာနေတဲ့အထက်မှာပေါ့လေသူတို့ကံကြမ္မာကိုသူတို့ဖန်တီးပိုင်ခွင့်သူတို့ဖိနှိပ်ချုပ်ချယ်ခွင့်မရှိရနောက်တရားစာတာတွေကိုမြန်ပြတရသူတို့အကျိုးခံစားခွင့်ရှိအောင်လုပ်ပေးတာအကုန်လုံးလုပ်ပေးဖို့လိုပါတယ်အဲ့လိုဆိုရင်တော့ဒါအဲ့ငါတို့ဘယ်လူမျိုးဘယ်ဘာသာဆိုတာမျိုးသိပြီးတော့ထားတဲ့တင်ပါတယ်ဟာသဘောထားရရောပါသွားနိုင်တယ်လို့ထင်ပါတယ
်ဒါပေမဲ့လွတ်လပ်ရေးရပြီးတာပဲနှစ်ပေါင်း80နီးပါးရှိပါပြီဒါတွေကိုမပြင်းနိုင်သေးပါဘူးလား
လွတ်လပ်ရေးတိုက်ပွဲကိုနှိုက်ကစတဲ့မှန်ရလားဒီကိစ္စနဲ့ပတ်သက်ပြီးတော့ပြောရင်ပြောလို့ရမယ်ထင်ပါတယ်တချို့ပညာရှင်ကထောက်ပြကြပါတယ်အဲ့ဒါကိုလည်းပဲလွတ်လပ်ရေးတိုက်ပွဲမှာပထမဆုံးကမြန်မာနိုင်ငံမှာအမျိုးသားစစ်တပ်နိုးကြားလာတယ်ပေါ့လေအင်္ဂလိပ်အုပ်ချုပ်ရေးတော်ကြတဲ့ခါမှာအဲ့ဒီမှာဖိပုစင်တို့ဘာလို့လန်လန်သွားပြီးတော့ဒါဒိုင်ယာစီအုပ်ချုပ်ရေးတို့တပြည့်ဟုံမှုတို့အဲ့ဒီဟုံမှုတို့ဒိုင်ယာစီတို့တောင်းဆိုခဲ့တဲ့လူဟာဒါတပြည့်ပြောရင်အင်္ဂလိပ်ခေတ်ပညာတတ်တွေဘီလက်ပြန်တွေဘာရစာကြီးတွေနိုင်ငံတော်ဥပဒေကိုကျွမ်းကျင်တဲ့အင်္ဂလိပ်အုပ်ချုပ်ရေးဒီမိုကရေစီကိုနားလည်တဲ့အင်္ဂလန်မှာအုပ်ချုပ်ရေးတိုးတက်တာကြည့်ပြီးတော့အဲ့လိုတစ်စင်းတိုးတက်ဖို့လိုချင်တယ်နောက်ပိုင်းမှာဗမာပြည်မှာတို့မှာအစည်းအုံးဒါအထူးသဖြင့်ကတော့1930တောင်သူလယ်သမားရေးတော့ဘုံစီပွားပြက်ကဖြစ်ပြဲနောက်မှာလယ်သမားတွေအရေးဟာသိအရေးကြီးလာရဲဆိုတော့အဲ့ဒီဟာတွေနဲ့အတူကျောင်းသားတွေပေါ့လေရန်ကုန်တက္ကသိုလ်ကျောင်းသားတွေကသိပြီးတော့တက်ကြွလာပြီးတော့အဲ့ဒီအရေးကိုဦးစားပေးလာရတယ်ဒုမအစည်းအုံးပေါ်ပေါက်လာတယ်အစခင်မျိုးတွေဒုဗမာဆူပြီးတော့ဖြစ်လာတယ်အမျိုးဘာသာศาสနာဆွဲကုပညာချက်ကိုလည်းပဲသိပြီးတော့တည်ဆောင်အောင်လှုပ်လာကြတယ်ဆိုတော့အဲ့ဒီဟာတွေကဘာမင်းစင်ထရစ်ပေါ့ဗမာကိုကူစားပြည့်တဲ့သဘောမျိုးဖြစ်နေတယ်။နောက်ပိုင်းမှာတော့သူတို့ပြန်ဟာဗမာဒုမစခင်မျိုးတွေဒုမဆိုတာမြန်မာတိုင်းနိုင်ငံလို့ကူစားပြည့်တဲ့ဘာပဲပြောပြောတချို့ကအဲ့ဒါကိုသိမပါကြင်ကြဘူးနောက်ပြီးတော့အမျိုးဘာသာศาสနာဆိုတာလည်းပဲကောင်းပါတယ်ဒါပေမဲ့ဘယ်အမျိုးလဲတော်တော်ပြောခဲ့သလိုပဲနော်အဓိကတိုင်းရင်းသားတွေမြင်ရတာဗမာလူမျိုးဘာသာဆိုတာဗုဒ္ဓဘာသာလို့ပြောထားတော့ဗုဒ္ဓဘာသာမဟုတ်တဲ့တိုင်းရင်းသားတွေချင်းတို့ကချင်းတို့ကရင်တို့အများကြီးပဲခရစ်ယာန်တွေဆိုသူတို့ဘယ်မှာသွားတာမှလဲဆိုတာမျိုးဖြစ်တယ်ဆိုအဲ့ဒီဟာတွေကိုအခြေခံပြီးတော့ဖြစ်လာတဲ့လွတ်လပ်ရေးကြိုးပမ်းမှုဆိုတော့စကြေကသတိမမှန်ဘူးလို့ပြောရင်လည်းပဲပြောလို့ရမယ်လို့တချို့ကမချက်ချာရတွေးရပါတယ်ဒါပေမဲ့အဲ့ဒါကိုနောက်ပိုင်းမှာပြင်ဖို့ဆိုတာပြင်နေခဲ့ဘူးခုနကပြောတဲ့60နှစ်အနာသီမေးနောက်မှာဘာမင်းစင်ထရစ်ပူပြီးတော့ဖြစ်လာပြီးတော့တိုင်းဒေသခွင့်ရလုံးဝမရှိဖြစ်တော့တိုင်းဒေသတွေကအကုန်လုံးပုံကန်ထပ်ကြွလာကြတာတွေးရပါတယ်ဆိုတော့အဓိကအဲ့ဒါပါပဲ
ဒါပေမဲ့ဒီနောက်ပိုင်းမှာ NLD အစိုးရလက်ထက်မှာတော့ဟိုဒုတိယပင်လုံညီလာခံနေခေါ်ပြီးတော့ဆွေးနွေးခဲ့သေးတယ်မဟုတ်ပါဘူးလား
သိကောင်းတဲ့အလားလားပါအဲ့ဒါအဲဒီတော့မျောလင်းချက်ကအများကြီးတက်ခဲ့ပါတယ်လူတိုင်းဟာတိုင်းရင်းသားတွေလည်းပဲအကုန်လုံးပါဝင်ပြီးတော့ဆွေးနွေးကြတယ်ဒါလက်ခံကြတယ်ဗညာလုပ်တယ်နောက်ပိုင်းမှာလည်းပဲတချို့မပါဝင်တချို့မကြည်လည်ဘူးလည်းနည်းနည်းရှိရပါတယ်ဒါကတော့တစ်ခါတည်းမပြီးဘူးရေရှည်ဆွေးနွေးရမယ့်ကိစ္စပါသူတို့ဟာကျူစွစင်းတဲ့အဖြေတွေအဖြေကောင်းတွေရလက်ကောင်းတွေထွက်ပါတယ်ဒါပေမဲ့NLD ရဲ့သဘောထားကိုလည်းပဲတချို့ကမကြည်နိုင်ဘူးအဲဒီဆွေးနွေးရဲ့အခါမှာလည်းပဲစစ်တပ်ကသိထော်လကန်နဲ့လုတ်တယ်ဆိုတဲ့အထောက်အထားတချို့လည်းကျွန်တော်ဖတ်ရပါတယ်စာအုပ်ထဲမှာအဲဒီအတွင်းသီးလူကြီးရဲ့စာအုပ်ကျွန်တော်နာမည်ဖော်ထုတ်ပြီးတော့မကူကားတော့ဘူးဒီမှာအဲဒီမှာချင်းဘက်မှာပြည်လည်းမှုဘာညာရနေပြီးအများကြီးချင်းပြင်းတဲ့ခါစစ်တပ်ကသွားပြီးတော့တိုက်ပလိုက်လို့လက်မထုတ်ဖို့ကိစ္စပြက်သွားတဲ့ဘာညာဆိုတဲ့အထောက်အထားသူရေးထားတာတွေ့ရပါတယ်ဆိုတော့အဲ့လိုမျိုးဖြစ်တယ်နောက်ပိုင်းမှာ NLD ကိုနှိုက်ကလည်းပဲတိုင်းရင်းသားတွေကိုတန်းတို့ခွေသတ်မှတ်တာနဲတယ်လို့တိုင်းရင်းသားတွေကမြင်ကြတယ်။အာ NLD ပါတီကလူတွေကတိုင်းရင်းသားပါတီတွေကလူတွေကိုသူတို့အစိုးရဖွဲ့ရတဲ့အခါမှာပထမအကြိမ်တွေကတယောက်တိုင်းရင်းသားတွေကိုလက်ဖြတ်လက်ခောက်ပြီးတော့သူတို့ individually တူချင်းကောင်းခောက်ရွေးတယ်။ပါတီကိုကိုစားပြုပြီးတော့ရွေးတာမဟုတ်ဘူး။တိုင်းရင်းသားတယောက်ပါရင်ပြီးတော့ဆိုပြီးရွေးရဲဆိုတော့သူတို့ကလက်မခံကြပါဘူး။အဲ့လိုသဘောမျိုးအများကြီးရှိကြပါတယ်။နောက် NLD ပါတီကိုနှားကသူတို့ပါတီဒီတိုင်းရင်းသားအလုံးပြည်ထောင်စုသားအလုံးကိုကူစားပြုတယ်မှန်ပါတယ်သို့သော်လည်းပဲတိုင်းရင်းသားတွေအဲ့လိုမခံစားဘူးအဲ့ဒီမှာကူစားပြုဆိုဘယ်နှစ်ယောက်ပါလို့လဲအဲ့ဒီမှာငါတို့တိုင်းရင်းသားဘယ်ဟိုကော်မတီထဲမှာဘယ်လိုစီမံခန့်ခွဲထဲမှာတကယ်အနာပိုင်တဲ့အထက်မှာဘယ်သူပါတယ်လဲဆိုတာမျိုးမြင်ကြတယ်အဲ့ဒါ NLD ကိုလည်းပဲသူကအယုံကြည်နည်းနည်းယော်နေလာတာလည်းဖြစ်ခဲ့ပါတယ်ဆိုတော့အလားအလာစိတ်ကောင်းတော်လည်းပဲထင်တယ်လို့ရှိမတွေ့ခဲ့ဘူး
နောက်ဒုတိယအကြိမ်ရွေးကောက်ပွဲတိုင်ပြီးတော့ NLD တက်လာပြီးရင်တော့ဒီဟာတွေပြင်ပြီးတော့ကောင်းအောင်ဆက်လုပ်ဖို့ဆန္ဒစီကောင်းစီရပါလိမ့်မယ်ဒါပေမဲ့မလုပ်ခင်မှာအာဏာသိမ်းလိုက်တော့ဒုံရင်းပြန်သွားတာပဲတပေါ်
လက်ရှိအခြေအနေမှာစစ်ကောင်စီကဖက်ဒရယ်အရေးကိုဟိုအဓိကထားပြီးတော့ပြောလာပါတယ်။အဲဒါကဘယ်လောက်ထိဖြစ်နိုင်ချေရှိပါလဲ
။မယုံပါဘူး။စစ်တပ်ကပြောကြတယ်ကစောစောပြောတာပဲ။ဒီဖက်ဒရယ်စလုပ်ဖို့ဟာပြည့်စစ်ကြရတာကြတယ်ကစစ်တပ်ရဲ့အာဏာသိမ်းမှုကြောင့်ပြတ်သွားတာပါ။ဆိုတော့ဒီစစ်အာဏာရှင်စနစ်ဆက်လက်တည်မြဲနေတဲ့ဖြစ်အရတော့ဒီဟာကိုသူတို့အကြောင်းပြပြီးတော့ဖယ်ရှားနေမှာပါပဲ။အခုတခုသူတို့ကတော့ပြောမှာပဲ။ပြောပေမဲ့အခုတိုင်းရင်းသားတွေကတိုက်လာကြတယ်တော်တော်လေးနိုင်ငံရဲ့ခါသူတို့ထွက်ပေါက်ဆရာတဲ့အထက်မှာလူမျိုးရေးပြဿနာတွေဖန်တီးနိုင်တဲ့အလားအလာတွေအများကြီးတွေ့လာရတယ်။ဥပမာအဖြစ်ရခိုင်ဘက်မှာဆိုရပါစို့နော်။အဲအေအေကတိုက်လာတာအဲ့မှာဒီဘက်ကမွတ်စလင်ဘာသာဝင်တွေကိုလက်နဲ့တက်စီတော့တိုက်ဆိုတော့ပြင်းထန်သူတို့ကတော့သတိပေးစာတွေထွက်တာတွေ့ပါတယ်။အာဒီလိုလူသွေးခွက်နေတယ်ငါတို့သတိထားမှာဖြစ်တယ်။သူနည်း၎င်းပါပဲနေရာတစ်ခါမှာအဲ့လိုဖြစ်လာနိုင်ပါတယ်ဆိုတော့ဒါစိတ်သတိထားပါတယ်ဒီလိုပရိယမျိုးကိုထွက်ပေါက်ဖြစ်ဆရာနေရှင်စနစ်မှာဆက်ဆက်သုံးခဲ့ဘူးလားလဲရှိပါတယ်ဆိုတော့ဒါသိအရေးကြီးတယ်ဟိုတက္ကသိုလ်မှာဆန္ဒပြပွဲဖြစ်တုန်းကဥသံအေးခင်တုန်းကလားအိမ်မှာတိုင်းရင်းသားတပ်တွေခေါ်ပြီးတော့တင်းတို့ငယ်ဦးမဲထင်တဲ့အခါမှာဟိုမှာတိုင်းရင်းသားတပ်တွေခေါ်ပြီးတော့ပြစ်ခိုင်းတယ်ဘာညာဆိုရဲတချို့ကမှမှဲရပြောနေကြတာရှိအဲ့လိုမျိုးတွေသူကတနည်းနည်းသူတို့လုတာတွေလုတတ်ပါတယ်သိသိကြီးချမှာဖြစ်ပါတယ်ဆိုတော့စစ်ကောင်စီကလုပေးမယ်ဆိုတာကိုတော့တိုင်းရင်းသားတွေလည်းယုံကြားလိမ့်မယ်မဟုတ်ပါဘူးစစ်တပ်ကသာအဲ့လိုလုတ်ချင်တဲ့စိတ်ဓာတ်ရှိခဲ့ရင်ဟိုပြည်ထောင်စုဒီတန်းခိုင်မြဲရေးဘာညာဆိုရဲကြွကြော်သွားလို့ခဲ့တဲ့နှစ်ပေါင်းများစွာကြာနေပြီအခုမှပဲသူတို့ထိနာနေတဲ့အခါမှာဒီဟာကိုကျဲကျဲလောင်လောင်ပူအော်လာတာကတော့ယုံတဲ့လူတော့စိတ်မရှိတော့ဘူးလို့ထင်ပါတယ်တချို့ကလည်းယုံမှာပေါ့လေကြောင်မြုံကြောင်ဒါပေမဲ့တော်တော်များများကတော့မယုံကြည်ကြဘူးလို့ကျွန်တော်သိရပါတယ
်ဟုတ်ပါတယ်အဲ့တော့ဒီတစ်ချိန်တည်းမှာပေါ့ဗမာပါဝင်တိုင်းသားတွေကလက်တွဲပြီးတော့ဆရာနာရှင်ကိုတိုက်နေတယ်ဆိုတော့ညီညီအလားအလားဘလို့ရှိပါလေ
သိကောင်းပါတယ်အဲ့ဒါမျောလင်းချက်ပါပဲအခုအချိန်ထိကတော့သူတို့ဟာသိပြီးတော့ညီညွတ်ညွတ်နဲ့တိုက်ကြတာတွေ့ရပါတယ်နောက်ပြီးတော့တချို့ဒေသတွေဟာဒေသလိုက်တော်တော်လေးလွတ်မြောက်တဲ့နေမျိုးတွေထူထောင်နိုင်ကြပြီဖြစ်တယ်ချင်းတို့ကချင်းတရားတို့ကချင်းမှမှာတဲ့များရှိပါတယ်အဲ့ဒီဒေသတွေကချင်းတို့သူတို့ဟာခွဲထွက်မယ်ဘာညာစီကြဆိုတာဘာမှပြောအေးအေး even သူတို့ကလည်းပဲအဲ့လိုခွဲထွက်မယ်ဆိုရဲစကားကိုမပြောဘူးငါတို့တနိုင်ငံလုံးအတွက်လုပ်မယ်ဆိုရဲသဘောကိုပြောနေရတယ်စိတ်တန်ဖိုးရှိပြီးတော့မျော်လင့်ချက်အားတက်စရာကောင်းပါတယ်ပြည်သူတွေကတော့ဒီတိုက်ပွဲကာလမှာတော့ဆင်းရဲဒုက္ခမျိုးစုံကြုံရတော့လည်းပဲအဲ့ဒီစကားကတော့အားတက်စရာစကားဖြစ်လိမ့်မယ်လို့လူတိုင်းကသုံးသပ်ကြပါတယ်သူတို့အဲ့လိုပဲတကယ်တော့တိုက်နေကြတာပဲသို့ပေမဲ့အဲ့လိုမှန်မှန်ကန်ကန်ပေါ့လေဆက်ပြီးတော့အရှင်ရတော့ဖို့လိုပါတယ်ဘုမမြန်မာနိုင်ငံသမိုင်းမှာဖက်စစ်တော်လှန်ရေးတုန်းကလည်းညီညွတ်ခိုက်ရတယ်ပြီးတော့တယောက်တယောက်ပြန်ပြီးတော့တိုက်ကြခိုက်ကြတယ်ရှိရဲဆိုတော့ပြန်ပြီးတော့တိုင်းသားစလူမျိုးရဲ့ပြတ်သွားတယ်အဲ့လိုမဖြစ်ဖို့အရေးကြီးပါတယ်အဲ့ဒါကိုသူသတိထားရမယ်လို့ထင်ပါတယ
်ဟုတ်အခုနောက်ဆုံးမေးချင်တာအခုဒီချီနီဒီမှာပေါ့ဟိုရှေ့ကိုအကောင်းမြင်နိုင်ပြီလို့ပြောလို့ရနိုင်မလား
အကောင်းမြင်မယ်ဆိုရင်တော့အဓိကကတော့ဒီပြဿနာနတ်တာရှေရောကြီးပါဖျက်ချင်းဆေးမီလိုနဲ့ကုလို့မရဘူးကျွန်တော် personally ပုံကိုရမြင်တော့ကျွန်တော်မျိုးဆက်သစ်လူငယ်တွေ generation z တို့က gen z သူတို့သိအကူပါတယ်ဒီလူငယ်တွေဟာအကုန်လုံးစွန့်လွတ်ရဲတယ်သူတို့မှာနောက်ပြီးတော့သူတို့ဟာအယူအဆအောင်လည်းစွန့်လွတ်ရဲတယ်ဘယ်ဘာသာမှလည်းသူတို့မခွဲဘူးဘယ်လူမျိုးမှလည်းမခွဲရဘူးကြားမှခွဲကြတာလည်းသူတို့မလိုချင်ရဘူးအကုန်လုံးတပေါင်းနဲ့လုပ်မယ်ဆိုတဲ့သဘောခေါင်းဆောင်မှုအခန်းမှာဒီမျိုးဆက်သစ်တွေပါဝင်လာပါစေလို့ဆုတောင်းပါတယ်အဆုံးဖြတ်ပေးနိုင်တဲ့အခန်းမှာအဲ့တမျိုးကြလူကြီးတွေသူတို့အမြင်နဲ့ယူရဲလုံနေရတဲ့ဒီလူငယ်များရဲ့အတွေးခေါ်သိအရေးကြီးပါတယ်။နောက်ပိုပြီးအရေးကြီးတာ education ပညာရေးစနစ်ဖြစ်ပါတယ်။ကျွန်တော်အများအားပြောနေတယ်ဆိုပညာရေးဟာတော်လှန်ရေးပါပဲ education is revolution အဲ့လိုပြင်ရမှာဖြစ်ပါတယ်။ဆိုတော့အဲ့လိုပြင်နိုင်ရင်တော့အလားအလာဆက်ပြီးကောက်မယ်လို့မျှော်လင့်ပါတယ်။တကယ်လို့ဒီအခွင့်အခုအခွင့်အလမ်းရှိနေတဲ့အချိန်ပေါ့လေဒီအခွင့်အလမ်းလည်းမသုံးနိုင်ဘူးဆိုရင်တော့နောက်လာမယ့်မျိုးဆက်30 20ကတော့အဲ့လိုပဲတန်တရားဆိုးရမှာကျင်းလင်းနေရအောင်မလို့ထင်ပါတယ်များတယ
်ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ပါဘူ
းလူမျိုးစုပြဿနာနဲ့မြမအနာဂတ်ဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စန္ဒကိုမမြတစင်အောင်ကဆွေးနွေးမေးမြန်းထားတဲ့အယ်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်မှာရှင်မကြခင်မှာတော့အားကစားခန္ဓာကိုတင်ဆက်ပေးဖို့ရှိပါတယ်အခုဆက်ပြီးတော့ Generation Z အစီအစဉ်ကိုအလှည့်ပေးကြပါတယ်မြန်မာနိုင်ငံမှာနှိပ်ကွပ်မှုတွေနဲ့ကြုံရတဲ့ရိုဟင်ဂျာတွေအတွက်အမျိုးသမီးတွေပညာသင်ယူခွင့်ရဖို့ခက်တာကြားမအခွင့်အရေးညီမျှမှုမရှိတာတွေကို ရိုဟင်ဂျာလူငယ်ယက်စင်အာဖတ်ကကုလသမဂ္ဂမှတင်ပြနိုင်ခဲ့ပါတယ်။ကုလသမဂ္ဂမှကျင်းပတဲ့ CSW အမျိုးသမီးရေးညီလာခံဆွေးနွေးပွဲမှာတက်ရောက်ပြီးတော့တင်ပြပေးခဲ့တာဖြစ်ပါတယ်။ဖိနှိပ်ခံလူမှုအတိုင်းဝိုင်းကနေကုလသမဂ္ဂဆင်မြင့်မော်ကိုရောက်လာတဲ့ရိုဟင်ဂျာလူငယ်ကိုမက်ခင်လေးကဆက်သွယ်ပြီးတော့စကားပြောထားပါတယ်။
Hey, ဂျန်ဇီရိုတက်ချင်ရောက်ပြန်ပြီနော်။ဂျန်ဇီရိုရေဒီတစ်ပတ်မှာတော့ကမ္ဘာကုလသမဂ္ဂမှလုပ်တဲ့ CSW ဆိုတဲ့အမျိုးသမီးညီလာခံမှတက်ရောက်ဆွေးနွေးခဲ့တဲ့ရိုဟင်ဂျာလူငယ်လေးတယောက်နဲ့စကားပြောထားတယ်။နားထောင်ကြည့်ပါဦး။မောင်နှောမှာနေထိုင်နေတဲ့ကသူ့ဘဝအခြေအနေကဘယ်လိုရှိလဲ
Was born in outside of Mongdo.
ကျွန်တော်ကမောင်နှောမှာမူရပါကျွန်တော်မွေးခဲ့တဲ့လူမှုပတ်ဝန်းကျင်ကအိုးမဲ့အိမ်မဲနဲ့နေရွှန့်ကွာထွက်ပြေးရတဲ့အခြေအနေတွေလူမျိုးတုံးတပ်ဖြတ်မှုကိုကျင်းပများစွာခံခဲ့ရတဲ့ပတ်ဝန်းကျင်ပေါ့ကျွန်တော်ဘဝမှာဘယ်တော့မှမေ့မရတဲ့အဖြစ်အပျက်ကတော့ကျွန်တော်အဖေကိုစစ်တပ်ကမတရားလက်ထိတ်ခတ်ပြီးတော့ဖမ်းသွားတဲ့အချိန်လေးအရန်ကိုဝမ်းနေရတဲ့အချိန်ပေါ့မြမပြီမှာတော့ကျွန်တော်မူလာတန်းပညာသင်ခဲ့ရပါတယ်အဲဒီဆုံးကကျွန်တော်မှတ်မိသေးတယ်ကျွန်တော်တို့ကိုကျောင်းမှာခွဲခြားဆက်ဆံတာကိုပေါ့ကျွန်တော်တို့ပတ်ဝန်းကျင်မှာကျောင်းမတက်ရတဲ့ကလေးတွေအများကြီးရှိပါတယ်တချို့ကတော့မိဘတွေကိုယ်တိုင်ကသူတို့ကလေးတွေကိုစစ်တပ်ကဖမ်းခေါ်သွားမှဆိုလို့ကြောက်မပူတာတချို့ကြတော့လည်းမိန်းကလေးမှုလို့ပညာမသင်ခိုင်းတာတွေရှိတာပေါ့အဲ့ဒီတော့ဘာဖြစ်လဲဆိုတော့သူတို့ကပညာရဲ့တန်ဖိုးကိုမသိကြတော့ပါဘူးအဓိကကတော့စစ်တပ်ကိုကြောက်လို့ကြောက်မလွတ်ကြတော့ပ
ါသူတို့မိသားစုဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ကော့ဘဇာဒုက္ခသည်စခန်းကိုဘယ်လိုမျိုးနဲ့ရောက်လာခဲ့တာလဲ
In 2017 I and my family
ကျွန်တော်တို့မိသားစု2019လောက်ကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြပါတယ်။အဲဒီတုန်းကကျွန်တော်တို့မိသားစုလိုပဲရွန်ဂျာပေါင်း1,200,000လောက်ကျွန်တော်တို့နေတဲ့နေရာကနေပြီးတော့ထွက်ခွာဖို့ဖိအားပေးခံခဲ့ရပါတယ်။ကျွန်တော်တို့မိသားစုကကော့ဘဇာမှာရှိတဲ့ဒုက္ခသည်စခန်းကိုထွက်ပြေးခဲ့ကြတာပေါ့။တကယ်တော့ကျွန်တော်ကဘွဲရတဲ့အထိပညာသင်ကျင်ခဲ့တာပေါ့။ဒါပေမဲ့ဒီလိုလူမျိုးတုံးတပ်ဖြတ်မှုတွေကိုကြောက်လို့ကျွန်တော်ကြောင်းထွက်ပြီးတော့ထွက်ပြေးခဲ့ရတာပေါ့။
Influx was the reason that I had to drop off my school.
အခုဆိုရင် तू ਆ ကုလသမဂ္ဂမှာလုပ်တဲ့အမျိုးသမီးဆိုင်ရာညီလာခံကိုတက်ရောက်ဖို့အတွက်ဖိတ်ကြားခံခဲ့ရတယ်လေ။ဒီလိုမျိုးဒီဒုက္ခသည်စခန်းကနေပြီးတော့ကမ္ဘာကုလသမဂ္ဂဆင်မြင့်မော်ထီရောက်အောင်ဖိတ်ကြားခံခဲ့ရဖို့အတွက် तू ဘယ်လိုကြိုးစားခဲ့ရလဲ
။ I tried my best.
ကျွန်တော်ကန့်နေမှနေတဲ့အချိန်တစ်လျှောက်လုံးခက်ခဲဖြစ်နေတဲ့သူတွေကိုကူညီနိုင်ဖို့အတွက်ကြိုးစားခဲ့ပါတယ်။သတင်းတောက်အလုပ်ကိုလည်းကျွန်တော်လုပ်ခဲ့ပါတယ်။တန်ကောင်းထောက်မလို့ကျွန်တော်တို့မိသားစုအမေရိကကိုရွှေ့ပြောင်းအခြေချခွင့်ရခဲ့ပါတယ်။အဲဒီမှာကျွန်တော်စိတ်ပိုင်းဆိုင်ရာပို့ပြီးတော့ကြံ့ခိုင်မှုတွေရလာပါတယ်။ကျွန်တော်လွတ်လပ်စွာပြောဆိုခွင့်ပညာသင်ယူခွင့်လည်းရခဲ့ပါတယ်။အဲ့ဒါတွေကပဲကျွန်တော်ကိုပိုကောင်းတဲ့အရာတွေကိုလုပ်နိုင်ဖို့အတွက်တွန်းအားပေးခဲ့ပါတယ်။မနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးနဲ့တွေ့ပြီးတော့ရွန်ဂျာအရေးပြောဆိုခဲ့ပါတယ်။ပြီးတော့အခုကုလသမဂ္ဂမှာကျင်းပနေတဲ့အမျိုးသမီးညီလာခံကိုဥရောပသမဂ္ဂ EU ကတစင်ဖိတ်ကြားတာကိုကျွန်တော်တက်နေပါတယ်။အဲ့ဒီမှာလည်းကျွန်တော်တို့ပတ်ဝန်းကျင်မှာတွေ့နေရတဲ့ကြားမမညီမျှမှုတွေအကြောင်းကိုပြောသွားမှာပါ။
To raise my voice against gender inequality.
သူကမြို့သမီးအရေးကိုဘာကြောင့်မလို့စိတ်ဝင်စားခဲ့ရတာလဲ
you know like in my community girls are not prioritized to go to a school and they are not motivated
ကျွန်တော်တို့ရင်းကြအတိုင်းဝိုင်းမှာဆိုရင်မိန်းကလေးတွေကပညာသင်ဖို့ဘယ်တော့မှဦးစားပေးမခံရပါဘူးမိဘတွေကိုယ်တိုင်ကသမီးမိန်းကလေးကိုပညာသင်ခွင့်ပေးဖို့အတွက်စိတ်အားထက်သန်မှုတွေမရှိသလိုအပြင်ထွက်ခွင့်လည်းမပေးပါဘူးပြီးတော့သူတို့ကိုငငယ်ရွယ်ရွယ်နဲ့ဖိအားပေးပြီးတော့လက်ထပ်ခိုင်းသလိုဘာမဟုတ်တဲ့အကြောင်းပြချက်တွေနဲ့လဲခွာရှင်းခိုင်းကြပြန်ပါတယ်တကယ်တော့မိန်းကလေးတွေမှာသူတို့ရဲ့ကိုယ်ပိုင်အခွင့်အရေးရှိပါတယ်ဒီခေတ်ကာလမှာဒီလိုမျိုးလုပ်ခွင့်မရှိပါဘူးကြားမဒန်းတူညီမျှဖို့မိန်းကလေးတွေပညာသင်ကြားခွင့်ရဖို့သူတို့ရဲ့အနာဂတ်မှာရွှေရောင်လိုတောက်ပနိုင်ဖို့ ਨੇ သူတို့တန်ဖိုးကိုသူတို့နားလည်နိုင်ဖို့ကျွန်တော်လှုပ်သွားမှာပါ
For me for you and for everybody to liketo work for gender equality
အခုဆိုလို့ရှိရင်စစ်ကောင်စီကရိုဟင်ဂျာလူငယ်တွေကိုပါစစ်မှုထမ်းခိုင်းမှုတွေအတင်းကျပ်စုယုံနေရလေအဲ့ဒီပုံမှာရောလူငယ်တယောက်အနေနဲ့သူ့ရဲ့အမြင်ကိုပြောပြထားတယ
် There's lots of people in Myanmar
အခုဆိုရင်မြန်မာပြည်မှာလူငယ်တွေကိုအတင်းကျပ်စစ်မှုထမ်းခိုင်းတာတွေရှိနေတာမှာရိုဟင်ဂျာတွေလည်းပါပါတယ်ပူဆိုးတာကတရားဝင်ဘာဆာဝတ်စာနာမှလည်းမပေးသလိုမြန်မာစစ်တပ်ရဲ့ uniform တော့ပေးမှုပဲနဲ့စစ်မှုထမ်းခိုင်းနေတာပါသူတို့တွေဘယ်သူမှစစ်တပ်ထဲကိုမဝင်ချင်ကြပါဘူးသူတို့ကိုတရားဝင်စစ်မှုထမ်းဖြစ်ကြောင်းအထောက်အထားမပြဘဲနဲ့အတင်းကျပ်ခိုင်းတာကတရားမျှတမှုမရှိတဲ့လုပ်ရလို့ပြောချင်ပါတယ
် Then it is not fair to force them to join military
အနာကမှာရောသူကဘာတွေဆက်လုပ်သွားဖို့ရှိနေလဲ
I am also trying my best for the Rohingya youth
ကျွန်တော်အခုထပ်ပို့ပြီးတော့ Rohingya အရေးတွေကိုဆောင်ရွက်သွားမှာပါဆွေးနွေးပွဲဒီမှာလည်း Rohingya အရေးတွေကိုကျွန်တော်ဒီထပ်ပို့ပြီးတော့ကြေကြေလောင်လောင်ပြောနိုင်ဖို့အတွက်ကြိုးစားသွားမှာပါ
I'm raising my voices in different kind of conventions.
ကဲဂျန်စီတို့ရေဒီတစ်ဘက်ကတော့ဒီလောက်ပဲเนาะရှေ့တစ်ဘက်ဒီမှာလဲဂျန်စီတို့အတွက်ဂျန်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါဦးလို့တက်တာ
ဖိနိတ်ခံလူမှုအတိုင်းဝိုင်းကနေပြီးတော့ကုလသမဂ္ဂဆင်မြင့်မော်ကိုရောက်လာခဲ့တဲ့ရိုဟင်ညာလူငယ်ကို Generation Z ပြည်သက်အတွက်မက်ခင်လီကစကားပြောထားတဲ့ Generation Z အစီအစဉ်မှာရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါမယ်လူငယ်တွေကမ္ဘာအဆင့်တိုင်ပွဲတွေမှာကစားခွင့်များများရအောင်လုပ်တဲ့အနေနဲ့လူငယ်ကမ္ဘာဖလားပွဲကိုနှစ်စဉ်ကျင်းပပြီးတော့အသင်းရေအတွက်ကိုတိုးချဲ့သွားမယ်လို့ဖီဘာကမ္ဘာဘောလုံးဖွဲ့ချုပ်ကပြောပါတယ်ထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးကိုရန်နိုင်တင်ပြပေးထားပါတယ်
မင်္ဂလာပါကျွန်တော်ရနိုင်ပါ VOE ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြင်သစ်နိုင်ငံမှာတော့2024 Paris Olympic ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုအရှိန်ဟုန်နဲ့လှုပ်ဆောင်နေပြီဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကတော့ပြင်သစ်နိုင်ငံအရှေ့မြောက်ပိုင်းကထွာမြို့မှာ Olympic မီးရှို့ရိုင်းတည်ဆောင်တဲ့အစမ်းလေ့ကျင့်မှုတွေကိုလုပ်ခဲ့ကြပါတယ် Olympic မီးရှို့ရိုင်းတည်ယူတဲ့အစမ်းလေ့ကျင့်တဲ့အခမ်းအနားတွေတွင်မှာတော့မီးရှို့ရိုင်းကိုအစဉ်အဆက်တည်ဆောင်ဖို့နဲ့လုံခြုံရေးအစီအစဉ်တွေကိုလေ့ကျင့်ခဲ့တာဖြစ်ပြီးတော့ခါမျိုးကန်တွေကလည်းသူတို့မျိုးကိုဖြတ်ပြီးတော့အိုလံပစ်မီးရှို့ရိုင်းဆဲဆောင်မှာဖြစ်လို့ဝမ်းသာဂုဏ်ယူနေကြပါတယ
်ဆက်ဖက်ဒီကူရီယံလေပက်ထရီမွန်ဒေ
အိုလံပစ်မီးရှို့ရိုင်းဟာလာမယ့်မေလ၈ရက်နေ့မှာတော့ဂရိနိုင်ငံကနေပြင်သစ်နိုင်ငံမှာဆွေးမျိုးကိုစတင်ရောက်ရှိလာမှာဖြစ်ပြီးတော့အဲ့နောက်မှာတော့မီးရှို့ရိုင်းတည်မဲ့သူ11,000ကပြင်သစ်နိုင်ငံတဝမ်းကမျိုးပေါင်း64မျိုးကိုလှည့်လည်ဆဲဆောင်သွားမှာဖြစ်ပါတယ်ခင်ဗျာဒီမှာဘောလုံးပွဲတွေမှာတော့နိုင်ငံတကာဘောလုံးပွဲတွေကိုကစားခဲ့ကြပြီးတော့အသေးစိတ်တချို့လည်းထိတ်တိုက်တွေးခဲ့ကြသလိုကမ္ဘာအမြန်ဆုံးဂိုးတွေလည်းဆွေးခဲ့ကြပါတယ်။နံပါတ်ကြီးဘောလုံးဘိုးကြီးအင်္ဂလန်အသင်းကတော့ဝမ်ဘလေးခွင်းမှာဘရာဇီးလ်နဲ့ကစားခဲ့ပြီးတော့ဒုတိယပိုင်းဖိဂါနီမှာတွင်းတဲ့တဂိုးတွေနဲ့ဘရာဇီးလ်ကအနိုင်ရသွားပါတယ်။ဘရာဇီးလ်အတွက်ဂိုးကိုတော့ဒုတိယပိုင်းမှာလူစားဝင်လာတဲ့အသက်18နှစ်အရွယ်ဘရာဇီးလ်တိုက်စစ်မှုအန်ဒရစ်ကတွင်းခဲ့တာပါ။အင်္ဂလန်နဲ့ဟာဒီပွဲရှုံးလိုက်တဲ့အတွက်22ပွဲဇက်တိုက်ရှုံးပွဲမရှိတဲ့အစံချိန်လဲပြတ်သွားခဲ့ပါတယ်။ဒီကောက်နိုင်ငံကဘောလုံးပွဲတွေမှာထူးခြားတာကတော့ကမ္ဘာအမြန်ဆုံးဂိုးတွေကိုသွင်းနိုင်ခဲ့ကြတာဖြစ်ပါတယ်။ဒီကနေ့မတ်လ22ရက်နေ့ကစလိုဗာကီးယားနဲ့ဩစတြီးယားတို့ပွဲမှာဩစတြီးယားကစားသမားခရစ်စတော့ဘောမ်ဂါနာဟာကွင်းထဲမှာစာပေးပေါ်ပေးပြီးတာနဲ့စလိုဗာကီးယားကစားသမား3ယောက်လောက်ကိုကြော်ဖြတ်ပြီးတော့ဘီဂုတ်ထိတ်မရောက်ခင် area အပြင်ဘက်ကနေကန်သွင်းခဲ့တာဂိုးရသွားခဲ့ပါတယ်။ဒီဂိုးကအချိန်အဖြစ်ပွဲချိန်6စက္ကန့်ကျော်9စက္ကန့်လောက်မှာဂိုးဝင်သွားတာကြောင့်နိုင်ငံကပွဲတွေမှာကမ္ဘာအမြန်ဆုံးဂိုးဖြစ်မှတ်တမ်းဝင်သွားခဲ့ပါတယ်။နောက်ထပ်ပွဲစဉ်တွေမှာတော့ Euro 2024ဥရောပဖလားအင်ရှင်ဂျာမနီကတော့ပြင်သစ်အသင်းနဲ့လီယွန်မြို့မှာကစားခဲ့ပြီးတော့ဒီပွဲမှာလည်းနောက်ထပ်ကမ္ဘာအမြန်ဆုံးဂိုးတွေကတဂိုးကိုသွင်းခဲ့ပါတယ်။ဒီပွဲမှာစာပေးပေါ်ပေးပြီးတဲ့နောက်ဂျာမန်ကွင်းနဲ့လူတိုနီခရုစ်ကရှေ့ကိုတင်ပေးလိုက်တာဘိုင်ယန်ကွင်းနဲ့လူဖလော်ရီယန်ဝော့စ်က25ခိုက်အကွာကနေကန်သွင်းခဲ့တာပါဒီဂိုးက9စက္ကန့်ကျော်ကျော်လောက်မှာဂိုးဝင်သွားတာကြောင့်နိုင်ငံတကာပွဲတွေမှာတော့ဒုတိယအမြန်ဆုံးဂိုးဖြစ်မှတ်တမ်းဝင်ခဲ့ပါတယ်49မိနစ်မှာတော့ဂျာမနီဘက်ကကိုင်ဟာဗတ်ကဂျာမနီအတွက်ဒုတိယဂိုးကိုအနီးကပိတ်သွင်းလို့ဂျာမနီကနောက်ဆုံးမှာပြင်သစ်ကို2ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်ပြင်သစ်အသင်းကိုအနိုင်ရလိုက်တဲ့ပုံမှာဂျာမန်နီးပြယူလီယန်နိုက်ဂယ်စ်မန်ကတော့
Erleichterung weiß ich nicht, weil es kein Spiel los um Punkte geht oder ums Weiterkommen geht, aber generell bin ich schon sehr glücklich, dass die Mannschaft so aufgetreten ist.
ဒီလိုအနိုင်ရလိုက်တဲ့အတွက်စိတ်သက်သာရရလားမရလားတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ကျွန်တော်အသင်ကစားပွဲကိုအခုလိုတွေ့ရတဲ့အတွက်ကျွန်တော်ပြောပါတယ်2023နှစ်ကုန်ပိုင်းတုန်းကတော့ကျွန်တော်တို့အသင်းရဲ့ခြေကတော်တော်ပြောရခက်တော့အခုလိုအနိုင်ရလိုက်တဲ့အတွက်ကျွန်တော်ကစားသမားတွေအတွက်လည်းဝမ်းသာပါတယ်။သူတို့ကစိတ်သက်ကောင်းပြီးဒီပွဲနိုင်တဲ့အတွက်သူတို့ကိုယုံကြည်မှုရစေပါတယ်။ကျွန်တော်တို့ဒီအတိုင်းရှေ့ဆက်သွားဖို့လိုပါတယ်
။ Presidente Pia Deschamps ကတော့ဂျာမနီအသင်းကိုဒီပွဲမှာရှုံးလိုက်တဲ့အတွက်စိတ်ပျက်မိတယ်လို့ပြောပါတယ်
။ Faut l'accepter, ça fait pas plaisir. Puis même s'il vaut mieux avoir ça là aujourd'hui
ကျွန်တော်အနေနဲ့ရှုံးကိုလက်ခံဖို့လိုပါတယ်ရှုံးသွားတာကတော့စိတ်ပျက်စရာပါလာမယ့်နေရာဒီဥရောပဖလားမတိုင်ခင်ဒါကသတိပေးလိုက်တာဖြစ်ပါတယ်ကျွန်တော်ကအသင်းကိုတာဝန်ယူထားရတဲ့သူဆိုတော့အခုလိုရှုံးသွားတာနဲ့ပတ်သက်ပြီးတော့ကျွန်တော်မှအရင်ဆုံးတာဝန်ရှိပါတယ်ကျွန်တော်ကစားသမားတွေကိုကျွန်တော်အပြစ်မပြောပါဘူးဒါပေမဲ့ဒီနေ့လိုပွဲမျိုးကစားဖို့အတွက်တော့ကျွန်တော်ရဲ့အနေထားကအဆင်သင့်မဖြစ်သေးပါဘူး
အမေဒီသင်းတွေကတခြားပွဲစဉ်တွေမှာတော့နယ်ဇီလန်ကစကော့တလန်ကို၄ဂိုးကိုမရှိနဲ့နိုင်ပြီးအာဂျင်တီးနားကအယ်ဆာဗာဒေါကို၃ဂိုးကိုမရှိနဲ့နိုင်ပါတယ်။စပိန်နဲ့ကိုလံဘီယာပွဲမှာတော့ကိုလံဘီယာကစပိန်ကို၃ဂိုးကိုမရှိနဲ့နိုင်လိုက်တာကြောင့်စပိန်သင်းဟာ15ပွဲသက်တိုက်ရှုံးပွဲမရှိတဲ့စံချိန်ပြတ်သွားခဲ့ပြီးတော့ကိုလံဘီယာအတွက်လည်းဒါကစပိန်သင်းကိုပထမဆုံးချိန်အနိုင်ရလိုက်တာဖြစ်ပါတယ်။ ဒီမှာနိုင်ငံကခြေစမ်းပွဲတွေနဲ့ဒီနောက်ထပ်စိတ်ဝင်စားစရာပွဲခုကတော့လူဦးတင်ကနာမည်ကြီးကံတွင်ကစားသမားဟောင်းကြီးတွေနဲ့ AXM Channel တို့ကဒီကံတွင်ကစားသမားကြီးတွေကစားတဲ့ပွဲဖြစ်ပြီးတော့ဒီပွဲမှာတော့လူဦးက3ဂိုး2ဂိုးနဲ့နိုင်သွားခဲ့ပါတယ်ဒီပွဲမှာထူးခြားတာကတော့ကန်ဆာရောဂါနောက်ဆုံးအဆင့်ကိုရောက်ပြီးအသက်ရှင်ဖို့အသိမကျန်တော့တဲ့အင်္ဂလန်နီးပြဟောင်းစပန်ယူရန်အရစ်ဆန်ဟာဒီပွဲမှာလီဗာပူးအသင်းရဲ့နီးပြဖြစ်နေတာဝန်ယူသွားခဲ့တာဖြစ်ပါတယ်လီဗာပူးအသင်းရဲ့နီးပြရကင်ကလော့ဒ်တို့ဘက်ကသူ့ကိုဒီပွဲမှာနီးပြလုပ်ဖို့ကမ်းလှမ်းခဲ့တာဖြစ်ပြီးတော့အခုလိုလီဗာပူးနီးပြဖြစ်နေဒီပွဲမှာတာဝန်ယူခဲ့ရတာဟာသူ့ရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာခဲ့တာဖြစ်တယ်လို့အင်္ဂလန်နီးပြဟောင်းအရစ်ဆန်ကပြောပါတယ
် Well it's like a dream and I could never dreamt about that but when I was
ဒါအိမ်မက်တခုလိုပါပဲကျွန်တော်ဘယ်တော့မှမက်ခွင့်မရခဲ့တဲ့အိမ်မက်တခုပါကျွန်တော်နီးပြလုပ်ခဲ့တော့ကကျွန်တော်ရဲ့အိမ်မက်ကတတိကျရင်လီဗာပူးအသင်းကိုနီးပြလုပ်ဖို့ပါဒါပေမဲ့မဖြစ်ခဲ့ပါဘူးတခါတော့ကျွန်တော်တို့ဆွေးနွေးမှုတချို့လုပ်ခဲ့ပြီးနီးနီးဆက်ဆက်ဖြစ်ခဲ့တာတွေတော့ရှိခဲ့ဘူးပါလေအခုလိုမျိုးဒီပွဲမှာအသင်းရဲ့နီးပြလုပ်ခွင့်ပေးလို့လီဗာပူးအသင်းကိုကျေးဇူးတင်ပါတယ
်အရစ်ဆန်ဟာအင်္ဂလန်နီးပြဖြစ်တဲ့2001ကနေ2006ခုနှစ်ထိတာဝန်ယူခဲ့ပြီးတော့2001နဲ့2006ကမ္ဘာဖလားယူရို2004ဥရောပဖလားတွေမှာအင်္ဂလန်အသင်းနဲ့quarter final အထိတက်ခဲ့တာဖြစ်ပါတယ်ခင်ဗျာမက္ကဆီကိုနိုင်ငံမှာကျင်းပခဲ့တဲ့ Guanajuato Red Bull Spain ပြိုင်ပွဲမှာတော့ Colombia နိုင်ငံက Juan Pablo Velas ကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်ဒုတိယအကြိမ်မြောက် Guanajuato Murrikijan ဂုံးစင်းဒီ Mountain Spain ပြိုင်ပွဲကို Marshall 24ရက်နေ့ကကျင်းပခဲ့တာဖြစ်ပြီးတော့ပြိုင်ပွဲဝင်တဲ့သူတွေဟာဂွာနာဟာတိုမြို့ကတိုက်ကြိုတိုက်ကြားတွေကနေအခက်ခဲတွေကိုဖျက်ပြီးတော့ခက်ခက်ခဲခဲဝင်ပြိုင်ခဲ့ကြရတာဖြစ်ပါတယ်။ဒီစပိန်ပြိုင်ပွဲကိုတော့ပရိသတ် 12,000 ကျော်လာရောက်ကြည့်ရှုအားပေးခဲ့ပြီးတော့ကိုလံဘီယာနိုင်ငံကအသက်20အရွယ် Juan Pablo Velas နဲ့ကသူနဲ့တနိုင်ငံနဲ့သား Sebastian Hogan ကို 3.35 စက္ကန့်နဲ့ကပ်ပြီးတော့ပုဂ္ဂတိကအနိုင်ရသွားခဲ့တာဖြစ်ပါတယ
်။ Wow, boy. Algo muy difícil hoy.
ဒီနေ့ပြိုင်ပွဲကအရန်ခက်ပါတယ်ပြိုင်ပွဲမစခင်အကျိုးစံချိန်တွေယူကြတုန်းကတော့အားလုံးကလည်းစံချိန်တွေကောင်းပြီးကျွန်တော်ကဒုတိယချိန်ခဲ့ပါတယ်ဒါပေမဲ့နောက်ဆုံးဖိုင်နယ်မှာတော့ကျွန်တော်နိုင်လိုက်ပါတယ်ဒါကကျွန်တော်အတွက်တော့မက္ကဆီကိုမှာဒုတိယအချိန်ပြိုင်တာပါမနစ်တုန်းကတော့ကျွန်တော်စပိန်မှောက်သွားလို့မနိုင်ခဲ့ပေမဲ့အခုတော့အကောင်းဆုံးလုပ်နိုင်ခဲ့လို့ကျွန်တော်နိုင်လိုက်ပါတယ်
နောက်တစ်ကြိမ် Red Bull Mountain စပိန်ပြိုင်ပွဲကိုတော့အီတလီနိုင်ငံမှာလာမယ့်အော်တိုဘာလကျရင်ကျင်းပသွားမှာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ဒါကတော့ Slovakia နဲ့ Australia တို့ရဲ့ချစ်ကြည်ခြေစမ်းပွဲမှာနိုင်ငံတကာဘောလုံးပွဲတွေမှာကမ္ဘာအမြန်ဆုံးဂိုးကိုသွင်းယူနိုင်ခဲ့တာ Paris Olympic ပြိုင်ပွဲအတွက်အကျိုးပြင်ဆင်မှုတွေကိုပြင်သစ်နိုင်ငံမှာအရှိန်အဟုန်နဲ့လှုပ်ဆောင်နေတာဒီလိုထူးခြားတဲ့အားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင်
အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဗော်တီမော့မြို့ကအရေးပါတဲ့မြစ်ထက်တရာကြီးကျူးကျမှုမှာပျောက်ဆုံးသူ6ယောက်ကိုသေဆုံးသွားပြီလို့သတ်မှတ်ပြီးတော့ကယ်ဆယ်ရေးလုပ်ငန်းတွေကိုဒီနေ့အစောပိုင်းမှာပဲရန်နာလိုက်ပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းကနေရုပ်အလောင်းရှာဖွေရေးလုပ်ငန်းအဖြစ်ပြောင်းလဲလှုပ်ဆောင်မှာဖြစ်တယ်လို့မေရီလန်းပြည်နယ်ရဲဌာနမှကအင်္ဂါနေ့ညနေပိုင်းကပြောကြားခဲ့ပါတယ်။တရာပြိုကျချိန်မှာတရာပေါ်မှာပြည်ပြင်းထိမ့်သိမ်းရေးလုပ်နေသူ6ယောက်ရှိနေခဲ့တာဖြစ်ပြီးတော့အဲ့ဒီတွေက2ယောက်ကတော့နိုင်ပိုင်းကြာမှာရေထဲကနေဆေးရုပ်ကယ်တင်နိုင်ခဲ့ပေမဲ့ကျန်တဲ့6ယောက်ကတော့ပျောက်ဆုံးနေတာပါ။မြန်မာနိုင်ငံအတွင်းစစ်တပ်ကြောင့်အသက်ဆုံးရှုံးရတဲ့ပြည်သူတွေ၊နေရက်စွန့်ခွာထွက်ပြေးတိမ်းရှောင်သူတွေ၊ဖိနှိပ်မှုတွေဆက်လက်ရင်ဆိုင်နေရသူတွေကိုဒီနေ့ကြောက်တဲ့မြန်မာစစ်တပ်ရဲ့တပ်မတော်တွေမှ UK အစိုးရကအောက်မေးသတိရတဲ့အကြောင်း UK နိုင်ငံ Indo-Pacific ရေယာဉ်ဝန်ကြီး Anne Marie Trevelyan ကဒီကနေ့ဗီဒီယိုအနေနဲ့တဆင့်မြန်မာပြည်သူတွေကိုသတင်းစကားပါလိုက်ပါတယ်။မကြသေးခင်ကစစ်တပ်ကထုတ်ပြန်ခဲ့တဲ့စစ်မှုမထမ်းမနေရကြေညာချက်ကြောင့်မြန်မာပြည်သူတွေစိတ်ရောကပိုရောက်နေရတာကိုစိုးရိမ်ပူပန်တဲ့အကြောင်းလည်းသူကပြောသွားပါတယ်။မန်လီတိုင်းမိထီလာမြို့နယ်တီတာယာရက်ွက်အနီးမှာစစ်ကောင်စီလေတပ်ရဲ့လက်ကျင်ရဟန်းရင်တစည်းဟာပြန်တန်းနေစင်မှာပဲမနေ့ညနေပိုင်းကပြတ်ကျမှုဖြစ်ပွားခဲ့ပါတယ်စစ်ကောင်စီဘက်ကတော့ဆက်ချိုရင်းတဲ့အတွက်အရေးပေါ်ဆင့်သက်ခဲ့ရတယ်လို့ဒီကနေ့ပဲသတင်းထုတ်ပြန်ထားပြီးမဲ့ပြတ်ကျတဲ့လင်းရင်မျိုးစားကိုတော့ဖော်ပြထားခြင်းမရှိပါဘူးရှင
်ဗုဒ္ဓဖူးညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုက အလိမ်မှာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Peter Handley နဲ့ Jonah Kemin ဖြစ်ပါတယ်။ကျွန်မကစုမော်မှာဒီညအစီအစဉ်မူဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြကြပါသေးရှင်။ VOA American တန်ရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။This program has